Welcome to the Voice of America in Burmese.
Mingla nane khe makmya to rashi mya shu lan chami jawazi. Yu American tanga ni
ဒီနေ့ဆက်ပြီးမှာပါမင်္ဂလာပါရှင်ကျွန်မခင်ဆက်ပါဒီမနေ့ခင်သတင်းတွေကိုကိုကြောင်နဲ့ဒူချင်ညာပြီးမှာပါအင်္ဂလာပါရှင်ကျွန်မခင်ဆက်ပါဒီမနေ့ခင်သတင်းတွေကိုကိုကြောင်နဲ့ဒူချင်ညာပြီးမှာပါအီရန်သမ္မတဟာဆန်ရူဟာနီနဲ့ဒရက်ဆွေးနွေးဖို့အတွက်ဆန္ဒရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်ဇင်ဘာဘွေမှာတော့အရေးပါတယ်သမ္မတရွေးကောက်ပွဲအတွက်
ကိုစုံစမ်းစစ်ဆေးမဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်တစ်ပေါ် HRW လူခွင့်ရေးအဖွဲ့ကြီးကဘယ်လိုများရှိဝင်ပါလဲ
No, it won't work. I mean, look, the real power in the country is the army, not the government. And until the army
ဒါကတော့ HRW လူခွင့်ရေးအဖွဲ့ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ် Brett Adam ပြောဆိုသွားတာဖြစ်ပါတယ်သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။ဒါ့အပြင်တစ်နှစ်နီးပါးရှိပြီဖြစ်တဲ့ရိုဟင်ဂျာပြဿနာဘလို့ဆက်ပြီးတော့ကင်တွယ်မလဲဆိုပြီးဆွေးနွေးကြတဲ့ဝါရှင်တန်ဒီစီကဆွေးနွေးပွဲအကြောင်းတနင်္လာနေ့ကဆက်လက်စစ်ဆေးနေတဲ့ရိုက်တာသတင်းတောက်တွေရဲ့အမှုအခြေအနေလွန်ခဲ့တဲ့၄နှစ်ခရီးကပျောက်ဆုံးသွားတဲ့တဲလုံစာရှာလို့မရဖြစ်နေတဲ့မလေးရှားခီးတဲ့တင်လေရင်ကြောင့်စီးရင်ခန်းစာအစားတိုင်းသတင်းလွှာတွေကိုနားဆင်ကြဖို့ရှိပါတယ်။ဖတ်ရှင်ကဏ္ဍတွေအဖြစ်စီးပွားရေးကဏ္ဍနဲ့တူတာဆုံးနဲ့အမေရိကန်တခွင့်အစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ထင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ကကြောပြကြပါလိမ့်မယ်ခင်ဗျာ။
American သမ္မတ Donald Trump ကသူဟာ Iran နဲ့တိုက်ရိုက်ဆွေးနွေးဖို့အတွက်လမ်းဖွင့်ထားတယ်လို့တင်းနယ်လာနေမှာပြောပါတယ်။သမ္မတအင်ဂျူရှိပဲခန်းမာထဲမှာအီတလီဝန်ကြီးချုပ် Giuseppe Conte နဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကသမ္မတကို Iran သမ္မတ Hassan Rouhani နဲ့တွေ့ဆုံဖို့ဆန္ဒရှိမရှိမေးမြန်းရမှာသမ္မတ Trump ကအခုလိုဖြေကြားတာပါ။တွေ့ဆုံဆွေးနွေးမှုကိုသူယုံကြည်ကြောင်းသမ္မတကပြန်ဖြေခဲ့တယ်လို့အထူးသဖြင့်စစ်တွေလူသေးဆုံးမှုတွေငတ်မောက်ခေါင်းမောင်းမှုတွေနဲ့တခြားကိစ္စတွေအတော်များများအတွက်တွေ့ဆုံမှုလုပ်ပြီးပြောရမှာဖြစ်တယ်လို့ဒီလိုတွေ့ဆုံဆွေးနွေးမှုဟာပြဿနာမဟုတ်ကြောင်းပြောပါတယ်။ဒါ့အပြင် American အတွက်ရန်ဘက်အတွင်းတပ်မတွေနဲ့နိုင်ငံခေါင်းဆောင်တွေနဲ့သူတိုက်ရိုက်တွေ့ဆုံဆွေးနွေးခဲ့ကြောင်းမကြသေးခင်ကမြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့ဒါမှကရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းတူးချင်းတွေ့ဆုံမှုတွေလုပ်ခဲ့တာကိုဥပမာပေးပြီးဖြေကြားခဲ့ပါတယ်။ဒါကြောင့်တကယ်လို့အီရန်ဘက်ကသာတွေ့ကျင်နေဆိုရင်သူဟာတကယ်ပဲတွေ့ဆုံမှာဖြစ်ကြောင်းအခုချိန်ထိတော့အီရန်ဘက်ကအဆင့်တင့်ဖြစ်မဖြစ်မသိသေးတယ်လို့အီရန်တို့အတွက်အခုချိန်အခက်အခဲတွေ့ကြုံရတယ်လို့ပြောပါတယ်။ဒီလိုတွေ့ဆုံမှုအတွက်ကြိုတင်သတ်မှတ်ချက်တွေချထားမှသာမေးမြန်းရမှာတော့ဘာမှသတ်မှတ်ထားတာမရှိဘဲသူတို့တွေ့ချင်တွေ့မှာဖြစ်ကြောင်းပြောပါတယ်။ဝေဖန်သုံးသပ်သူတွေကတော့သမ္မတ Trump နဲ့အီရန်သမ္မတ Rouhani တို့ကြားတွေ့ဆုံမှုတွေမကြခင်ဖြစ်လာမယ်လို့မျှော်လင့်မှားကြပါဘူး။
ဇင်ဘာဘွေနိုင်ငံအတွက်အင်တာမအရေးကြီးတဲ့ရွေးကောက်ပွဲကိုဇင်ဘာဘွေပြည်သူတွေနေတုန်းကမဲတွေထည့်ခဲ့ကြပါတယ်။ခေါင်းဆောင်ဟောင်းရောဘတ်မူဂါဘီရဲ့38နှစ်ကြာတင်းတင်းကြပ်ကြပ်အုပ်ချုပ်လာခဲ့ပြီးနောက်ပိုင်းဇင်ဘာဘွေနိုင်ငံအတော်အထိနာခဲ့ရတာပါ။မနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲကိုဥရောပသမ္မတကလည်းစောင့်ကြည့်လေ့လာနေပါတယ်။မနေ့ကညနေခင်းမဲယုံတွေမပိတ်ခင်ချိန်ထိထူးခြားတဲ့အဖြစ်အပျက်တွေပြဿနာတွေရှိမနေခဲ့ဘူးလို့မြို့တော်ဟာရာရေးကစောင့်ကြည့်လေ့လာသူတွေကပြောကြပါတယ်။နိုင်ငံရဲ့တချို့နေရာတွေမှာမဲပေးမှုတွေဟာချောချောမွေ့မွေ့ရှိခဲ့တယ်ဆိုပေမဲ့လည်းတချို့နေရာတွေမှာတော့တော်တော်လေးမတတ်မရက်နဲ့လောက်တာတွေရှိတယ်လို့ဆိုပါတယ်။ VOA ကလည်းဇင်ဘာဘွေမြို့တော်ဟာရီရီကမဲယုံ၃ခုကိုတွားပြီးတော့လေ့လာခဲ့ပါတယ်။အဲဒီလေ့လာချက်ကမဲယုံတွေမှာမဲလာထည့်သူတွေက85,500ခန့်လုံးကနေပြီးတော့92,000ခန့်လုံးကြာရှိတယ်လို့ဆိုပါတယ်။စနေနေ့တုန်းကတော့တမရလောင်းဝင်ရွေးမဲ့ကိုယ်စားလှယ်2ဦးကိုမဲဆွဲစည်းရုံးမှုနဲ့ပတ်သက်တဲ့ရဲတိုင်တမ်းမှုရှိခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကဆိုပေမဲ့လည်းဘယ်သူတွေလဲတော့ဆိုတာကိုတော့မပြောပါဘူးအခုရွေးကောက်ပွဲမှာအဓိကရှင်ပြိုင်နေကြတဲ့သူမျိုးကတော့လက်ရှိသမ္မတ MSN မနာကာဝါနဲ့အတိုက်ခံ Nelson Chamisa လို့ဖြစ်ပါတယ်မနာကာဝါဟာပြီးခဲ့တဲ့နိုဝင်ဘာလတုန်းကပဲသမ္မတဟောင်းမူကာဘီရဲ့နေရာကိုဝင်ယူခဲ့တဲ့သူဖြစ်ပါတယ
် American သမ္မတ Donald Trump မှာအီတလီဝန်ကြီးချုပ်တဲ့ Giuseppe Conte ကိုတနင်္လာနေ့ကသမ္မတအင်ဂျူမှာကြိုဆိုလိုက်ပါတယ် ကောင်းဆောင်နှုတ်ဆွေးနွေးပွဲမဆခင်မှာသမ္မတထရမ့်ကကောင်တီဟာအင်မတန်တောတဲ့သူတဦးလို့ပြောပါတယ်အခုတွေ့ဆုံဆွေးနွေးပွဲကနေကမ္ဘာတုံးကဖြစ်ပေါ်နေတဲ့အရေးတွေနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်ဖို့နဲ့အတ္လန်တစ်သမုဒ္ဒရာတစ်ဖက်တစ်ချက်ကနိုင်ငံတွေအားလုံးစီးပွားရေးပုံမှန်ဖြိုးကျော်လာစေဖို့ပြင်နိုင်ငံခြားသမိုင်းကြောင်းရနဲ့ရင်ကျိတ်မှုဆက်နွှဲမှုတွေအတိမပြုဖို
ကောင်းတရားနိုင်ငံရေးအတွက်ကြောင့်ရှိပေမဲ့ပါတီနှင့်ဆလုံးရဲ့သဘောတူညီမှုနဲ့မြန်မာအစိုးရအဖွဲ့ဝန်ကြီးချုပ်ဖြစ်ပါတယ်။အီလီနိုင်ငံရဲ့ခေါင်းဆောင်ဖြစ်လာခြင်းကစပြီးကောင်းတရားအနောက်ဥရောပမှာအမေရိကန်သမ္မတထရမ့်ရဲ့အခိုင်အမာဆုံးထောက်ခံအားပေးသူတယောက်ဖြစ်ပါတယ်။အမေရိကန်ပြည်တော်စုကိုလာရောက်ခွင့်မစ္စလင်ငံတချို့ကိုသမ္မတထရမ့်ဆိုတာကတားမြစ်ထားပါတယ်။ဒါနဲ့ပတ် Muslim Jodos on Pue, Bianchi Chicha Dumia Ye Uri Jose on Pue, Sararuga, Tamna Trump, Soya Nine, Visa Shau Tamurigo Sangana, Pechari, Donija, Dajang, Kanadu, Choye, Goza, Osupe, Diaspe, Sola Pibare, Tamaya, Maya, Kito Lagoon, Peso Mu, Chamadaniama, Kinloque, the Choro, Tamatara Shibare, Eddie Kinloque, and people, Sumpetaniama, Rude Ujim, or Masenda Sumpeta Pibare, Akanta. ချက်တီများလာကြောင့်ဒုက္ခရောက်နေတဲ့သူတွေရှောက်ထားသူတွေဘက်ကဒီတက်တီပြရမှာလည်းဖြစ်ပါတယ်သူတို့တွေအမေရိကန်လာတဲ့ခါလုံခြုံရေးကိုအနေမပြုမဲ့သူတွေလည်းဖြစ်ဖို့လိုအပ်ပါတယ်တကယ်လို့ဆွေးချက်တင်တာကတော့ခွင့်ပြုတာကတိတ်နေပါလုံးနေတဲ့အတွက်အစိုးရအသက်မှတ်ချက်ဟာဟန်ပြတွေ့အောင်တာဖြစ်တယ်လို့ဆိုပါတယ်အဲ့ဒီကန့်တက်ချက်တွေကိုအမေရိကန်တရားဝင်ကနေပြီးတော့ပယ်ဖြတ်ပေးဖို့ဒါမှမဟ
မနက်6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 933တိုင်းဒိုမီတာ40 kHz 983ညတိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်6နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်
။ဒီဝေအမေရိကန်တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာရေးကြီးနေတဲ့ဘကူတိုင်းခင်းပြင်းနယ်မွန်းပြည်နယ်တွေကမြေရေဟာစိုးရင်အမှတ်ထက်ကိုဆက်လက်ကျော်လွန်နေပြီးဘကူတိုင်းနယ်မှာတော့စစ်တောင်းမြေရွှေချင်းမြေဘကူမြေကရင်ပြည်နယ်မှာတန်လွင်မြေမွန်းပြည်နယ်မှာဘီးလင်းမြေတွေဟာစိုးရင်အမှတ်ထက်ဆက်ပြီးကျော်နေတယ်လို့အစိုးရကအင်ကာနဲ့မနက်အစောပိုင်းမှာသတင်းထုတ်ပြန်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရ Foreign Hack ကတော့
And our humanitarian colleagues tell us that in the past week in Myanmar, heavy monsoon rains have led to flooding across the country.
ပြီးခဲ့တဲ့သတင်းပတ်တွင်မြန်မာနိုင်ငံမှာမုတ်တုံမိုးတီးထန်စွာရွာသွန်းခဲ့တဲ့အတွက်နိုင်ငံတော်ရေဘေးဒုက္ခတွေကြုံနေရပါတယ်။ဒေသခံ300,000ကျော်အိုးမဲ့အိမ်မဲ့ရေဘေးဒုက္ခရောက်နေတယ်လို့ရေးကြီးမှုကြောင့်သေဆုံးသူ7ယောက်ထဲမှနေရှိသွားပါပြီ။အစိုးရကကူညီကယ်ဆယ်စခန်း188ခုဖွင့်ထားတယ်လို့ဒေသခံပဟဟိတအဖွဲ့တွေလူမှုအခြေပြုအဖွဲ့တွေကလည်းအစိုးရဦးဆောင်တဲ့ကယ်ဆယ်ရေးတွေမှာကူညီပံ့ပိုးနေပါတယ်။ရေဘေးဒုက္ခတွေတဲ့အတွက်လိုအပ်တဲ့အကူအညီတွေပေးနိုင်ဖို့အစိုးရနဲ့လူသားချင်းစာနာမှုကူညီပေးဆိုင်ရာမိဖက်အဖွဲ့တွေနဲ့ကုလသမဂ္ဂဟာအနီးကပ်ဆောင်ရွက်နေပါတယ်လို့ပြောသွားတာပါ။ပြီးခဲ့တဲ့သတင်းပတ်အစောပိုင်းကပဲမြန်မာနိုင်ငံအရှေ့ပိုင်းအလေပိုင်းတောင်ပိုင်းတွေမှာမိုးတီးထန်စွာရွာကူးရွာသွန်းပြီးတော့ပဲခူးမတောက်ရွှေချင်းဖအံဘီးလင်းမြို့တွေမှာရေကြီးနေပါတယ်
။ကမ္ဘောဒီးယားနိုင်ငံရဲ့ထွေထွေရွေးကောက်ပွဲမှာလက်ရှိအနာရ CPP ပါတီကလွတ်တော်တွင်အမတ်နေရာအားလုံးကိုသူတို့ပါတီကပဲအနိုင်ရလိုက်တယ်လို့မနေ့တုန်းကကြေညာခဲ့ပါတယ်။ဒီပါတီကကြီးပဲအနိုင်ရနေတာမို့ကမ္ဘောဒီးယားဟာတပါတီစနစ်နဲ့အုပ်ချုပ်တဲ့နိုင်ငံအဖြစ်ပြောင်းလဲလာနေတဲ့သဘောဖြစ်နေပါတယ်။အဓိကအတိုက်ခံနိုင်ငံကြီးပါတီကိုရွေးကောက်ပွဲမှာပါဝင်ရှင်ပြန်ခွင့်မပေးတာကြောင့်လည်းလက်ရှိရွေးကောက်ပွဲကိုအခွင့်အရေးအုပ်စုတွေကအပြစ်တင်နေကြပါတယ်။လော့ဆယ်တော့ရွေးကောက်ပွဲရဲ့ရလဒ်တွေကိုတရားဝင်မကြေညာသေးပါဘူး။နှစ်ပေါင်း33နှစ်အုပ်ချုပ်လာခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့နောက်ထပ်ဝန်ကြီးချုပ်တက်တန်း9နှစ်တာဝန်ယူဖို့ပြင်ဆင်ထားပါပြီ။အမေရိကန်ပြည်ထောင်စုကတော့အခုရွေးကောက်ပွဲဟာလွတ်လပ်မလွတ်လပ်ဘူးတရားမျှတမှုလည်းမရှိဘူးလို့တုံ့ပြန်လိုက်ပြီးတော့ကမ္ဘောဒီးယားအစိုးရထိပ်ပန်းကောင်းဆောင်တွေကိုအမေရိကန်ပြည်ဝင်ခွင့်ဗီဇာတင်းကျပ်မှုတွေလောက်တာပါဝင်ပြစ်ဒဏ်ခံမှုတွေကိုလှုပ်ရည်ဆန်းစားမယ်လို့အမေရိကန်စိုးရကပြောပါတယ်ပြီးခဲ့တဲ့ပတ်လုံးကပဲဝန်ကြီးချုပ်ဟွန်ဆန်နဲ့နင်းနီကကရှိသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေပေါ်မှာပြစ်မှတ်ထားအရေးယူတဲ့ဥပဒေချမ်းချမှတ်ရေးအမေရိကန်အောက်တော်ကအတည်ပြုထားပါတယ်ကမ္ဘောဒီးယားရဲ့အခုရွေးကောက်ပွဲကိုလေးလာဆောင်ကြည့်ဖို့အမေရိကန်ဥရောပသမဂ္ဂကနေဒါဂျပန်နဲ့ဩစတြေးလျနိုင်ငံကလေးလာသူတွေကိုလာရောက်ခွင့်မပေးခဲ့ပါဘူး
အင်ဒိုနီးရှားနိုင်ငံကလမ်းပေါက်ကျွန်းမှာပြင်း6.4 magnitude ရှိတဲ့ငြင်းလှုပ်ခဲ့တဲ့အတွက်14ရောက်တဲ့မင်းနဲ့တေဆုံးပြီးတော့162ရောက်ကျော်ဒဏ်ရာရပါတယ်။ငြင်းကြောင့်အင်ဂျီထောင်နဲ့ခြေထိခိုက်ပျက်စီးပြီးတော့ဒီခရိုင်တစ်ခုလုံးဟာအပြင်းထန်ဆုံးခံခဲ့ရတာပါ။
ဒီတဲ့ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မြူတက်နဲ့ကိုကျော်အောင်လို့ကြီးညာပြီးခဲ့ကြတာဖြစ်ပါတယ်။ခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါရမယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လကအာဆာအကြမ်းဖက်ဖွဲ့ရဲ့တက်ခတ်မှုကြောင့်စစ်တပ်ကနေမင်းရှင်းလင်းရေးလှုပ်ဆောင်ခဲ့တဲ့နောက်ပိုင်းရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးခဲ့ရတဲ့ရခိုင်ပြည်ပခအတွင်လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အဖွဲ့ဝင်၄ဦးပါလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်တက်ကိုမနေ့ကတနင်္လာနေ့မှာဖွဲ့စည်းလိုက်တယ်လို့တမရယုံကကြီးညာပါတယ်။ကုလသမဂ္ဂမှာတာဝန်ထမ်းဆောင်ခဲ့တဲ့ပြည်တွင်းပြည်ပဝါရင်ပုဂ္ဂိုလ်တွေဥပဒေပညာရှင်တွေနဲ့ဖွဲ့စည်းလိုက်တာမို့နိုင်ငံတကာအာရုံစိုက်နေတဲ့အဲ့ဒီပြဿနာအတွက်ကောင်းကောင်းဖြေရှင်းနိုင်လိမ့်မယ်လို့သုံးသပ်သူတွေရှိသလိုစစ်တပ်ကအာဏာရှိနေတဲ့မြန်မာနိုင်ငံအတွက်မှလွတ်လပ်တဲ့စုံစမ်းမှုမျိုးမရနိုင်တဲ့အတွက်ယုံကြည်စိတ်ကြရတဲ့စုံစမ်းစစ်ဆေးမှုမျိုးဖြစ်မလာနိုင်ဘူးလို့သုံးသပ်သူတွေလည်းရှိနေပါတယ်။အပြည့်အစုံကိုဒေါခင်မျိုးသက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ရခိုင်ပြည်နယ်ရင်းပြန်လည်တည်မြဲရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့ကိုဆောင်ရွက်နိုင်ဖို့အတွက်အမျိုးသားအစည်းအဝေးတဲ့အနေနဲ့အဖွဲ့ဝင်၄ဦးပါတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကိုမြန်မာအစိုးရကဖွဲ့စည်းလိုက်တာဖြစ်ပါတယ်။အခုဖွဲ့စည်းလိုက်တဲ့လွတ်လပ်သောစုံစမ်းရေးကော်မရှင်မှာဥက္ကဋ္ဌဖြစ်တဲ့ဖိလစ်ပိုင်နိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းဖြစ်သူကုလသမဂ္ဂစီရောကော်မတီဥက္ကဋ္ဌဟောင်းလည်းဖြစ်လက်ရှိအဖွဲ့ဝင်လည်းဖြစ်တဲ့တန်မတ်ကြီးရိုဇာရီယိုမန်နာလိုနဲ့အဖွဲ့ဝင်တွေအဖြစ်ကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကိုယ်စားလှယ်ဟောင်းဖြစ်တဲ့ကုလသမဂ္ဂလူသားချင်းစာနာမှုကိစ္စရပ်များဆိုင်ရာဒုတိယအတွင်းမှုချုပ်ဟောင်းတမတ်ကြီးကင်ဆိုအိုရှိမားနဲ့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌဟောင်းဦးမြသိန်းယူနီဆက်အဆင့်မြင့်အရာရှိကြီးဟောင်းဖြစ်တဲ့ကုလသမဂ္ဂဝန်ထမ်းကောလိပ်ကျောင်းဝန်ကြီးဟောင်းပမခဒေါက်တာအောင်ထွန်းတက်တို့ပါဝင်ပါတယ်ဒီကော်မရှင်ဟာအာဆာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးနောက်ပိုင်းလူခွင့်ချိုးဖောက်ကြောင်းဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမှာဖြစ်ပြီးဒီကော်မရှင်ကိုပြည်ရင်းနဲ့နိုင်ငံတကာကဥပဒေနဲ့ဤပညာကျွမ်းကျင်သူတွေကပံ့ပိုးဆောင်ရွက်ပေးမှာဖြစ်ကြောင်းလဲတမရယုံကြေညာချက်မှာဖော်ပြထားပါတယ်အခုဖွဲ့စည်းလိုက်တဲ့၄ဦးပါကော်မရှင်အစ်စ်ကိုနိုင်ငံတကာကနေလက်ခံမှုပိုးပြီးရှိလာနိုင်တယ်လို့မြင်သူကတော့အမေရိကန်အခြေစိုက်မြမအရေးသုံးသပ်သူဒေါက်တာတင့်ဆွေပါ
အစ်စ်ဖွဲ့လိုက်တဲ့ကော်မရှင်မှာအထူးခြားတာကတော့နိုင်ငံခြားသား၂ဦးပါတယ်နောက်တစ်ခါ၄ဦးမှာအနည်းဆုံး၃ဦးဟာဥပဒေနဲ့ပတ်သက်တူပြီးတော့အထူးကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေဖြစ်ပြီးတော့အားလုံးလောက်ဟာကုလသမဂ္ဂမှာအဆင့်မြင့်တဲ့ရာထူးတာဝန်တွေကိုယူခဲ့တဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်။ရခိုင်ဒေသမှာဖြစ်တဲ့ဖြစ်ပျက်ကိုနိုင်ငံတကာကအမြင်မကြည်တာတွေရှိနေတယ်။အထူးသဖြင့်နိုင်ငံတကာမှာကုလသမဂ္ဂဖြစ်တော့ကုလသမဂ္ဂနဲ့ဆက်စပ်တဲ့ပုဂ္ဂိုလ်တွေဥပဒေနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေကိုပါဝင်ပြီးတော့ကော်မရှင်ဖွဲ့ခြင်းဟာအရင်ကော်မရှင်တွေပို့ပြီးတော့ပြဿနာဖြေရှင်းရေးနဲ့နိုင်ငံတကာအပြာမှာပို့ပြီးတော့ကောင်းမယ်လို့ကျွန်တော်ကမှယူဆပါတယ်ခင်ဗျာ
ဒါပေမဲ့ရခိုင်ပြည်ပကမှာလွတ်လပ်တဲ့စုံစမ်းမှုတွေကိုလုံခြုံရေးအတွက်အဓိကတာဝန်ရှိတဲ့စစ်တပ်ကနေတကယ်လောက်ခွင့်ပေးမှသာဒီကော်မရှင်ရဲ့လုပ်ငန်းအောင်မြင်နိုင်မယ်လို့ Human Rights Watch လူခွင့်ရေးဖွဲ့က Brett Adams ပြောပါတယ်
No it won't work I mean look the real power in the country is the army not the government
ဒီကော်မရှင်ကလုပ်ဖြစ်မှာမဟုတ်ပါဘူးမြန်မာနိုင်ငံမှာတကယ်အာဏာရှိတာကစစ်တပ်ပါအစိုးရမဟုတ်ပါဘူးဒီကိစ္စမှာစစ်တပ်ကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုမျိုးကိုခွင့်ပြုတဲ့အချိန်ကြမှာတကယ်လုပ်ဖြစ်မှာမို့အခုချိန်မျိုးမှာယုံကြည်စိတ်ချတဲ့စုံစမ်းရေးကော်မရှင်ဖြစ်မလာနိုင်ပါဘူးဒေါ်စားစုကြည်အနေနဲ့ဒီကိစ္စအတွက်တခုခုကောင်းတာကိုလှုပ်ပေးလိုက်တယ်လို့ထင်ရင်ထင်မယ်ဒါပေမဲ့တကယ်ကယုံကြည်စိတ်ချတဲ့စုံစမ်းမှုမျိုးကိုသူ့လိုချင်ရင်လောက်ရမှာကကုလသမဂ္ဂကိုလွတ်လွတ်လပ်လပ်သွားလာခွင့်ပေးပြီးတော့စုံစမ်းခွင့်တွေပေးဖို့လောက်ရမှာပ
ါကော်မရှင်တင်းမှာမြန်မာနိုင်ငံရဲ့အခြေအနေကိုသဘောပေါက်လွယ်မဲ့ကုလသမဂ္ဂအတွေ့အကြုံရှိသူတွေဝါရင်ပညာရှင်တွေပါဝင်နေတဲ့အတွက်ပြည်တွင်းလက်လက်တဲ့စုံစမ်းရေးကော်မရှင်တရဖြစ်နိုင်တယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။ဟိုအာရှတက်ကပါလာတာကတော့နောက်နိုင်ငံတို့ဥရောပတို့နဲ့ဆိုင်ရင်တော့မြန်မာနိုင်ငံအရေးမှာပုံပြီးနှိစက်တယ်လို့ကျွန်တော်မြင်ပါတယ်။ဦးမြခင်းကလည်းသူကဖွဲ့စည်းပုံရုံးမှာတောင်းတောင်းယူခဲ့တဲ့ပုဂ္ဂိုလ်ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဥပဒေမှာတော့အထူးကြံ့ကြင်တဲ့ပုဂ္ဂိုလ်ဖြစ်တော့ဥပဒေပြပန်နေရှုတော့မှနေကြည့်မဲ့ပုဂ္ဂိုလ်ဖြစ်တဲ့နိုင်ငံရေးအယောင်နေတခြားဖွဲ့စည်းရောင်းနေမှာပါပဲနဲ့ဆောင်ရွက်နိုင်မယ်လို့ကျွန်တော်မျှော်လင့်ရပါတယ်ခင်ဗျာဆရာအောင်တွန်းသက်ကကျွန်တော်သိတော့ပေါ့သူကအတွေ့အကြုံရှိပြီးတော့အကဲဖြတ်လေ့လာသုံးသပ်မှုတွေမှာနိုင်ငံတကာအဆင့်မီတဲ့ပညာရှင်တဦးဖြစ်တဲ့အတွက်သူလည်းပဲပညာကျောင်းကနေကြည့်ပြီးဆုံးဖြတ်ပါဝင်မဲ့ပုဂ္ဂိုလ်လိုယူဆပါတယ
်ဒီအဖွဲ့ကိုလွတ်လပ်တဲ့စုံစမ်းရေးကော်မရှင်လို့နာမည်တက်ထားပေမဲ့နိုင်ငံတကာကတော့လွတ်လပ်တဲ့ကော်မရှင်အနေနဲ့မတတ်မှန်နိုင်ဘူးလို့ Brett Adams ပြောပါတယ်
။
because there's no proof that it's going to be independent.
ဘာကြောင့်လဲဆိုတော့ဒီဖွဲ့ကလွလွလပ်လပ်စုံစားနိုင်မယ်လို့အာမမခံနိုင်တယ်လို့အစိုးရကထိန်းချုပ်ထားတဲ့အဖွဲ့ပါကျတဲ့ချိန်မှာကျတဲ့နေရာကိုသူတို့သွားကြည့်နိုင်မယ်သူတို့လိုချင်တဲ့အချက်လက်တွေအားလုံးကိုရနိုင်မယ်ရဲနဲ့စစ်ဘက်ကလူတွေကအပြည့်အဝပူးပေါင်းမယ်ဆိုရင်တော့လွတ်လပ်တဲ့ကော်မရှင်လို့ကျွန်တော်တို့သတ်မှတ်ရမှာပါ
မကြသေးရင်ကမြန်မာနိုင်ငံကိုတောရောက်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေကလည်းရခိုင်ပြည်နယ်တွင်လူခွင့်ရေးချိုးဖောက်မှုကျူးလွန်သူတွေကိုထိထိရောက်ရောက်ရေးယူနိုင်ဖို့အတွက်လွတ်လပ်စွာစုံစမ်းစစ်ဆေးခွင့်ပေးဖို့အတွက်မြန်မာအစိုးရကိုတိုက်တွန်းခဲ့တာပါ
ဒေါက်တင်မျိုးတဲ့တင်ပြတော့တာဖြစ်ပါရစေခင်ဗျာအဲ့လိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခတွေပြဿနာတစ်နှစ်လောက်ရှိလာချိန်မှာအဲ့ဒီပြဿနာဘလို့ဆက်ပြီးတော့ကင်တွယ်ဖြစ်ရှင်းတည်စလဲဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်ပြည်ထောင်စုဝါရှင်တန် DC က Heritage Foundation မှာမနေ့ကဆွေးနွေးပွဲကျင်းပခဲ့ပါတယ်အဲ့ဒီမှာဘလို့အကြောင်းအရာတွေအဓိကထားပြီးတော့ပြောဆိုဖြစ်ပါတယ်လို့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးခဲ့သူ1990ခုနှစ်ရွေးကောက်ပွဲအမတ်ဟောင်းတူလည်းဖြစ်ဒီမိုကရေစီနဲ့လူခွင့်ရေးပါတီဥက္ကဋ္ဌလည်းဖြစ်ခဲ့တဲ့ဦးကျော်မင်းကိုကုညံဝဲအောင်ကဆက်တွေ့မိမြင်တဲ့အခါမှာသူကအခုလိုစပြီးတော့ပြောဆိုခဲ့ပါတယ်
။ရောင်ကြဒုက္ခတိပြဒနာပေါ်တာတနည်းပြောမှလာရှေ့ဘုဘေကိုတော့အားမှလဲဆိုရကောင်းစေ။အဲ့ဒီဒုက္ခတိပြဒနာဖြည့်ဆင်းတော်မူနေတယ်လို့ကနိုင်ငံတကာဝိုင်းဝန်းပြီးတော့လုပ်ပြဖို့လူတွေသူတို့အခွင့်အရေးဒီရဟောတော်လာစီစဉ်ပေးစစ်နေဖို့အဲ့ဒါပဲကြောင်းပေးပြီးပြောခဲ့ရတာပါ။ဒီချိန်မှာသူတို့နိုင်ငံသားတွေဖြစ်တယ်။နိုင်ငံသားအခွင့်အရေးဒီရခဲ့တယ်အခုကြတော့သူတို့မှပြန်ပြီးတော့စီစဉ်မှုခံပြီးမှနိုင်ငံသားရှောက်ကွင်းရှိတယ်ဆိုတာမျိုးပြောနေတယ်လေ။အဲလိုဆိုတော့သူတို့နိုင်ငံသားဖြစ်နေဖို့အလားအလာပေါ့အလုံးစုံလမ်းမဖွင့်ဘူး။အမျိုးသားစပွန်တင်ရှိတဲ့လူတွေကိုအစမှပြုဖို့လူတွေအကြောင်းပေါ့
။ဟုတ်ကဲ့ခင်ဗျာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကိုဒီမြန်မာအစိုးရနေပြီးတော့ပြန်လေလက်ခံမယ်လို့လည်းပြောထားတယ်။ဟိုပြန်လေလက်ခံမယ်အစီအစဉ်တွေလည်းလုပ်နေတာတွေ့ရတော့ဗောနော်။ဒါပေမဲ့လက်တွေ့မှာဘာတွေလိုအပ်ချက်ရှိနေတယ်လို့မြင်ပါသလဲ
။အဲ့လိုခေါ်တာကိုကျွန်တော်လည်းကြိုးဆိုပါဘူး။ကောင်းပါတယ်ဗျာ။ဒါပေမဲ့ဒီကဒုက္ခစီဒီကလာခေါင်းထုတ်နေတယ်။ဒါတို့တော့ပြတော့မရှိမလဲဆိုတာမျိုးဗောဗျာ။နေရာရင်းရောက်မလားနိုင်ငံသားရမလားသူတို့ဆုံးရှုံးသွားတယ်။လေးညည်ဒီပြန်ရမလားအဲ့ဒါမျိုးအစိုးရဘက်ကလည်းရှင်းလင်းလင်းမပြောသေးလို့သူတို့ကလာဖို့စိတ်မဝင်စားဘူးပေါ့ဗျာမြန်မာဆိုကကိုယ်စားလေဝန်ကြီးကူတိုင်တော်ပြီးတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်နဲ့ချင်းထွက်ခဲ့တယ်အဲ့ဒီမှာလည်းသူတို့ကခင်ဗျားတို့လောက်တော့မပြေဆုံးပါဘူးလို့ပြောတယ်အဲ့တော့အဲ့ဒီဒုက္ခသည်များနဲ့အစိုးရနဲ့အဲနည်းနည်းထောက်လောင်းပြီးတော့ဗျာအဲဆက်လက်ဆွေးနွေးကြီးနိုင်တာရှိရင်ဘုလို့ကောင်းမလို့ထင်ပါတယ်
အခုမြန်မာနိုင်ငံနဲ့စွန့်ခွာထွက်ပြေးသွားတဲ့ရိုဟင်ဂျာတွေဟိုရင်ဆိုင်နေရတဲ့ဟိုဒုက္ခပြဿနာပြေလည်ဖို့အတွက်ကဘယ်လိုဖြေရှင်းရင်ရနိုင်မယ်လို့ဦးကျော်မင်းတွေးမိပါသလဲ
။ဒါအလားခက်တယ်မခွန်ပါ။အစိုးရကဒီစတဲ့ဆန္ဒစာချုပ်လောက်ထားတယ် agreement လောက်ထားတယ်ပေါ့ဗျာ။ UNHCR ရော UNDP တို့နဲ့ MOU လို့ဟိုလက်မှတ်ထိုးထားတယ်။အဲ့ဒီအစီအစဉ်ကတန်းနဲ့ပြင်တော့ကောင်းတာပေါ့ဗျာ။ဟုတ်ကဲ့။အဲ့ဒီပဲကဒုက္ခစီတွေပါပြောလဲဆိုတာကိုလည်းစဉ်းစားပြီးရှင်းရှင်းချက်ရှာမှထင်တယ်။ကျွန်တော်ကြားသလောက်တော့သူတို့ကလုံခြုံမှုလိုတယ်။အဲ့ဒီနိုင်ငံသားပြုခွင့်ရပုံစံမျိုးရလေရှုံးအောင်ဆိုတာကိုသူတို့ကသဘောမတူဘူးကြားတယ်။ဆုံးရှုံးတဲ့ဥက္ကဋ္ဌပစ္စည်းညာပြန်လို့ခြင်းတဲ့အဲ့လိုဖြစ်ရှိနေတင်တာပဲ
။ဆိုတော့ဒီအခုမြန်မာအစိုးရကနေဖွဲ့လိုက်တဲ့ဖိလစ်ပိုင်ဒုနိုင်ငံရေးဝန်ကြီးဦးဆောင်တဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့စည်းလိုက်တဲ့အပေါ်မှာပေါ့ဆရာဘလူမျှော်လင့်ချက်ထားလဲဒီအဖြစ်အပျက်တွေကိုဘယ်လောက်ထိဟိုလွတ်လွတ်လပ်နဲ့စုံစမ်းဖော်ထုတ်နိုင်မယ်လို့မျှော်လင့်ပါတယ
်ဘလူပဲဆိုဆိုကြကော်မရှင်တခုဖွဲ့ပြီးတော့ဒီလူတယောက်ကြံလေနေရခြားတဲ့ရေလုံနိုင်ရင်ကောင်းပါတယ်ကျွန်တော်တို့အကျိုးဆိုပါတယ်ဟုတ်လားရန်ကုန်ပြည်ကောင်းအောင်တော့ဒီလုံနိုင်မလားစိုးပြီးရနေမှာဒီစုံစမ်းရေးကော်မရှင်ကအကြံပေးညွန်ပေါ်ပြောတကယ်လက်တွေ့လုံးနိုင်မှာစိုးရပဲအဲ့တော့ကျွန်တော်တို့ကစိုးရဖို့ပဲအကူရယ်ဆင်းရဲတာမျိုးကြီးလဲစိုးရတော့တိုက်တွန်းဖြစ်တယ
်ဒါကတော့ကိုညံဝဲအောင်ဆက်တွေ့စုံစမ်းပြီးတော့တင်ပြသွားတာဖြစ်ပါတယ်နိုင်ငံတော်ညှို့ဝှက်ချက်ဥပဒေနဲ့စွဲချက်တင်စစ်ဆေးခံရတဲ့ရိုက်တာသတင်းတောက်နှစ်ယောက်ထဲကကုကျော်စိုးကသူ့ရဲ့လက်ကင်ဖုန်းထဲမှာရဲကတွေ့တယ်ဆိုတဲ့အချက်လက်တွေကဘလူးလုတ်ရောက်နေတယ်လဲဆိုတာသူမသိဘူးလို့တရားရုံးမှာတင်းလာလေးကထွက်ဆိုခဲ့ပါတယ်အဲ့ဒီအချက်လက်တွေကလည်းအများပြည်သူသိရှိပြီးသားကိစ္စတွေဖြစ်တယ်လို့ပြောပါတယ်မ ောက်ထပ်တရားစွဲခံထားရတဲ့တရင်တော်ကိုဝါလုံးကတော့သူတို့ရဲ့အမှုကတရားစွဲသူတွေဘက်ကနေပြီးတော့နိုင်ငံရေးအရာအမျက်ထုတ်မှာစိုးရိမ်နေလို့ရုံးထုတ်စင်မှာပြောဆိုခဲ့ပါတယ်။ဒီအမှုကနေဘလူးများနိုင်ငံရေးအမျက်ထုတ်နိုင်ပါတယ်မတ်စုပြန့်မုံကတင်ဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ။
ပီကရဒီဇမလာရုံကဖမ်းဆီးခံရတဲ့ writer သတင်းတော်ကိုဝလုံးတဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဇူလိုင်လစာပိုင်းကဆွဲချက်တင်ခဲ့ပြီးတဲ့နောက်အမှုကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာတတိယသတင်းပတ်အဖြစ်နဲ့ဇူလိုင်30ရက်နေ့တနင်္လာနေ့ကဆက်လက်စစ်ဆေးကြားနာခဲ့ပါတယ်။အပြာလန်စစ်ဆေးမေးမြန်းမှုအတွင်းတရားလိုရှိနေဦးကျော်မင်းအောင်ကသတင်းတော်ကိုကျော်စိုးဦးရဲ့လက်ကင်ဖုန်းထဲမှာတွေ့တယ်ဆိုတဲ့လျှို့ဝှက်အချက်လက်တွေကိုထောက်ပြီးတော့ကိုကျော်စိုးဦးဟာသတင်းရေးဖို့နဲ့နိုင်ငံသားသတင်းဌာန Writers ကိုသတင်းတွေပေးဖို့အခုလိုအချက်အလက်တွေစုဆောင်လေးရှိတယ်လို့ဆွဆွဲပါတယ်။သတင်းတော်ကိုကျော်စိုးဦးကတော့အဲ့ဒီအချက်အလက်တွေသူ့ဖုန်းထဲဘလို့ရောက်နေတယ်လဲဆိုတာသူမသိဘူးလို့တုံ့ပြန်ခဲ့တဲ့အကြောင်း Writers သတင်းထဲမှာဖော်ပြထားပါတယ်။သူတို့ကိုရဲကဖမ်းဆီးစစ်ဆေးထားတဲ့အတွင်းလက်ကင်ဖုန်းတွေကိုရဲကတိမ်းဆီးထားတာဖြစ်တယ်လို့သတင်းတော်တွေရဲ့ရှင်းနေကလည်းပြောပါတယ်။သူတို့ကိုဆွဲချက်မတင်ခင်ကနဦးကြားနာမှုတွေအတွင်းရဲတပ်ဖွဲ့ဘက်ကတရားရုံးကိုတင်ပြတဲ့အထောက်အထားတွေထဲမှာသတင်းတော်တွေရဲ့လက်ကင်ဖုန်းတွေထဲမှာရှိနေတယ်လို့ဆိုတဲ့လျှို့ဝှက်အချက်လက်တွေပါဝင်ပါတယ်။ဒါပေမဲ့သတင်းတော်တွေရဲ့ဖုန်းထဲမှာစစ်ဆေးတွေ့ရှိတယ်ဆိုတဲ့အကြောင်းအချက်23ချက်ထဲကတချို့အချက်တွေကပြည်သူကိုတရားဝင်ထုတ်ပြန်ထားတဲ့အချက်လက်တွေပါတယ်လို့လုံခြုံရေးအစ်စ်သတ်မှတ်ထားတဲ့အချက်တွေလည်းပါဝင်ပါတယ်။တချို့အချက်တွေကြတော့လည်းအစိုးရဘက်ကသတင်းမီဒီယာကောင်စီကိုတရားဝင်ပေးပို့ထားပြီးသားစာရေးဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီစာရေးမှာလျှို့ဝှက်ဆိုတဲ့စာသားပါတာကြောင့်နိုင်ငံတော်လျှို့ဝှက်ချက်အုပ်ဒေနဲ့ညီဆွနေဆိုပြီးတရားရုံးကိုရဲတပ်ဖွဲ့ဘက်ကတင်ပြခဲ့တာဖြစ်ပါတယ်။တင်းနယ်လာနေကကြားနာစစ်ဆေးမှုအတွင်းမှာသတင်းတော်တွေဖမ်းဆီးခံရတဲ့ညကကားမောင်းလိုက်ပို့ခဲ့သူ Riders သတင်းဌာနရဲ့ရှင်မောင်ကိုမျိုးတန်ထွန်းကိုသတင်းတော်တွေရဲ့ရှင်းနေကတက်တည်ဖြစ်နေခေါ်ယူခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်ဒုတက်ချက်နိုင်လင်းရဲ့ချင်းဆုံမှုနဲ့ရန်ကုန်မျိုးစုံကစားတောက်ဆိုင်ကိုသတင်းတော်ကိုဝလုံးနဲ့ကိုကျော်စိုးဦးတို့သွားစဉ်ကသူတို့လက်ထဲမှာလက်ကင်ဖုန်းတွေကလွဲလို့ဘာမှပါမသွားကြဘူးလို့ကိုမျိုးတန်ထွန်းကတရားရုံးမှာထွက်ဆိုခဲ့ပါတယ်။အဲ့ဒီ2019ဒီဇင်ဘာလ12ရက်နေ့ညမှာပဲထူးတက်ချက်နိုင်လင်းနဲ့နောက်ရဲတယောက်ကသူတို့ကိုစာရွက်ခောက်တွေပေးပြီးမကြခင်မှာသူတို့အဖမ်းခံခဲ့ရတာလို့သတင်းတောက်တွေကပြောထားပါတယ်။ထူးတက်ချက်နိုင်လင်းကတော့သတင်းတောက်တွေကိုသူဘာစာရွက်စာတမ်းမှမပေးပါဘူးလို့ညှင်းဆန်ထားပါတယ်။သတင်းတော်ကိုဝါလုံးကတော့သူတို့ရဲ့အမှုကိုအစိုးရတရားလူတွေဘက်ကနိုင်ငံရေးအရအမျက်ထုတ်မှာကိုစိုးရိမ်တယ်လို့တင်းလာနေရုံးထုတ်စင်မှာသတင်းတောက်တွေကိုအခုလိုပြောကြားသွားပါတယ်
။ကျွန်တော်တို့အနေနဲ့ကတော့တရားမျှတမှုကျွန်တော်တို့ဘာမှအမှားမလုပ်ခဲ့တဲ့ပုံမှာရောနောက်သတင်းမီဒီယာလွတ်လပ်ခွင့်ပုံမှာရောအခြေခံပြီးတော့မျက်မှတ်တရဆုံးဖြတ်ပေးလိမ့်မယ်လို့မျှော်လင့်နေတယ်။ဒါပေမဲ့စိုးရိမ်နေတာကတော့ဒီကျွန်တော်တို့အမှုကြာရှည်စွာစစ်ဆေးနေလက်ရှိအခြေအနေတွေပုံမှာဟိုသက်ဆိုင်ရာတရားစွဲတဲ့သူတွေအနေနဲ့နိုင်ငံရေးအမျက်မထုတ်ဖို့ကျွန်တော်ဒါစိုးရိမ်မှုရှိနေပါတယ
်။ကိုဝါလုံးကနိုင်ငံရေးအမျက်ထုတ်မှာစိုးရိမ်တယ်လို့ပြောခဲ့တာဘာကိုဆိုလိုတာပါလဲ။သူတို့အမှုကနေဘလို့အမျက်ထုတ်နိုင်စရာရှိသလဲဆိုတာကိုဒီအမှုကိုအမြဲမပြတ်ဆောင်ကြည့်နေတဲ့မြန်မာသတင်းတမကဥက္ကဋ္ဌဦးမမောင်မြင့်ကိုမေးကြည့်ပါရယ်
။ Writer သတင်းတော်နှစ်ယောက်ကိုဖမ်းတဲ့ကိစ္စကလည်းပဲဖမ်းလိုက်ကြတဲ့အတကယ်တမ်းပြောမယ်ဆိုရင်တော့ဒီနိုင်ငံရေးအရာအစိုးရဘက်ကနေနင့်နာပြီးသား။အဲသို့သောနိုင်ငံရေးအရာအမျက်ထုတ်နိုင်တဲ့အနေအထားကတော့ကျွန်တော်မြင်တော့ကတော့တခုပဲရှိသေးတယ်။အဲ့ဒါပါလဲဆိုတော့ဒီသူတို့ကိုဟာလာယမန်နေထက်ခပေးပြီးတော့အချိန်ဆွဲထားပြီးတော့ဒီအမှုကိုမစီရင်ဘဲနဲ့အဲ့တော့ဟာဒီထောင်ထဲမှာပဲဖြစ်ဖြစ်အချုပ်အနေနဲ့ပဲဖြစ်ဖြစ်ရေရှည်ထားနိုင်တဲ့လောက်ထားမယ်သူတို့စိတ်ထဲမှာဟာဒီလူတွေနှောင်ချင်လောက်ပြီးငါတို့စိတ်နှောက်ရမပေးတော့လောက်ဘူးဆိုတဲ့သဘောမျိုးနဲ့ဟာမတရားသူတို့ဖမ်းဆီးပြီးပြီးနောက်ဆုံးကြတော့မှဟာဒီတရားရုံးကိုတင်ပြီးတော့ဒီအမှုတရားမဆွဲတော့ဘဲနဲ့လွတ်ပေးလိုက်မယ်ဆိုတဲ့သဘောမျိုးဒါတော့ဖြစ်နိုင်တယ်ဆိုတော့အဲ့ဒါလိုလုပ်လိုက်မယ်ဆိုလို့ရှိရင်တော့ဒီအစိုးရဘက်ကနေတရားဥပဒေအရအမှန်တကယ်စီရင်လိုက်ပါတယ်ဆိုတဲ့သဘောမျိုးဂုဏ်ယူလို့ရတယ်အမှတ်ယူလို့ရတယ်အဲသို့တော်လည်းပဲတကယ်တော့နင်နာတာကတော့ဒီသတင်းတော်နှစ်ယောက်ရဲ့နောက်ပြီးတော့နိုင်ငံရဲ့ဂုဏ်သိက္ခာရဲ့ဒါကတော့တကယ်တော့နင်နာပါတယ်ဆိုတော့ခြုံပြီးတော့ပြန်တွဲကြည့်မယ်ဆိုလို့ရှိရင်တော့နိုင်ငံရေးအမြတ်ကတော့အရှုံးနာကပူပါတယ်အမြတ်ဖို့ကတော့သိမရှိပါဘူ
းရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ချေးရွာနာမှာမွတ်စလင်၁၀ဦးအသက်ခံခဲ့ရတဲ့ကိစ္စသတင်းယူမှုနဲ့ပတ်သက်လို့သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်တနင်္လာနေ့ကရုံးချိန်မှာလဲရန်ကုန်ကနိုင်ငံသားတန်တမန်တွေတရားခွင်မှာလာရောက်လေ့လာခဲ့ကြပါတယ်သတင်းတောက်တွေနဲ့သတင်းတောက်တွေရဲ့မိသားစုတွေကိုထောက်ခံအားပေးတဲ့အနေနဲ့ရောမြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်နဲ့သတင်းပညာဟာပြည့်မှုမဟုတ်ဘူးဆိုတာကိုပြသရပ်တည်လိုတဲ့အတွက်ပါဒ ဒန်မတ်တန်ယုံကဒီအမှုကိုဆက်ပြီးတော့စောင့်ကြည့်သွားမယ်လို့ဘင်ကနေတုန်းကသတင်းထုတ်ပြန်ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်လုံးကိုပြန်လွှတ်ပေးဖို့သတင်းထောက်တွေကိုရဲတပ်ဖွဲ့ကထောင်ချောက်ဆင်ဖမ်းဆီးခဲ့တယ်ဆိုတဲ့ပြောဆိုမှုတွေအပေါ်စုံစမ်းစစ်ဆေးဖို့အတွက်ဒန်မတ်တန်ယုံကတစိုက်မမတ်တောင်းဆိုနေတယ်လို့အစိုးရဝန်ကြီးတွေတာဝန်ရှိသူတွေနဲ့တွေ့ဆုံတိုင်းမှာတောင်းဆိုနေတယ်လို့ဒန်မတ်တန်ယုံရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်။
မဆူမြတ်မော်ပါခင်ဗျာခုတော့ဒေတာတွင်းသတင်းတပုတ်ကိုဆက်ပါမယ်လွန်ခဲ့တဲ့၄နှစ်တုန်းကပြန်တန်းရင်ပျောက်ဆုံးသွားခဲ့တဲ့မလေးရှားခီးတဲ့တင်လေရင်နဲ့ပတ်သက်ပြီးတော့ဘလို့ဖြစ်ပြီးတော့ပျောက်သွားခဲ့ရသလဲဆိုတာအခုရက်ထိအပြေရှာမရသေးပဲဖြစ်နေပါတယ်လေရင်ပျောက်ဆုံးမှုနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုတွေကိုမလေးရှားဥဆောင်တဲ့အဖွဲ့ဝင်၁၉ဦးပါလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကလှုပ်ဆောင်နေတာဖြစ်ပြီးတော့အဲ့ဒီအဖွဲ့ကပြုစုထားတဲ့အစည်းအဝေးခန်းစားတစ်ဆောင်ကိုမနေ့တုန်းကပဲထုတ်ပြန်ခဲ့ပါတယ်ဒီကြောင်းကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
လွန်ခဲ့တဲ့2014ခုနှစ်မတ်လ10ရက်နေ့တုန်းကခရီးသည်239ဦးကိုတင်ဆောင်ပြီးတော့မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကနေတရုတ်နိုင်ငံမြို့တော်ပေကျင်းကိုပြန်တန်းလာခဲ့တဲ့မလေးရှားလေကြောင်း MH370 Boeing 777လေယာဉ်ဘလို့ပျောက်ဆုံးခဲ့ရသလဲဆိုတာနဲ့ပတ်သက်လို့အချိန်လေးနှစ်ကျော်ကြာလာခဲ့ပေမဲ့အခုထိအပြေမထွက်နိုင်ပဲဖြစ်နေပါတယ်လေယာဉ်ပျောက်ဆုံးမှုစုံစမ်းစစ်ဆေးတာနဲ့ပတ်သက်ပြီးတော့စာမျက်နှာ1500ရှိတဲ့စီရင်ခံစာကိုထုတ်ပြန်ခဲ့ပြီးတရင်းသာရှင်းလင်းပွဲတစ်ခုကိုလည်းမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာမနေ့ကကျင်းပခဲ့ပါတယ်။လေရင်ဘာကြောင့်ပျောက်ဆုံးခဲ့ရသလဲဆိုတဲ့အချက်ကိုအခုထိအတိမပြုနိုင်သေးတဲ့အကြောင်းစုံစမ်းရေးအဖွဲ့ရဲ့ခေါင်းဆောင်ခုတ်ဆူးချွန်ကသတင်းတော်တွေကိုပြောပါတယ
်။ We cannot establish if the aircraft
လေမှုအပြင်အခြားလူတူကဒီလေရင်ကိုမောင်းနှင်ခဲ့သလားဆိုတဲ့အချက်ကိုကျွန်တော်တို့အတိမပြုနိုင်ပါဘူး။အခုကိစ္စမှာအခြားအဖွဲ့အစည်းတစ်ခုကတရားမဝင်နည်းနဲ့ပတ်သက်နေသလားဆိုတဲ့အချက်ကိုလည်းကျွန်တော်တို့ပြေဖယ်ထားလို့မဖြစ်နိုင်သေးပါဘူး
။လေရင်မှုတွေကိုတစားကနေအဖြစ်အသုံးချပြီးတော့တူဦးကလေရင်ကိုထိမ့်ချုပ်ခဲ့လေသလားဆိုတဲ့တန်မြတ်ကရှိနေသေးတယ်ဆိုပေမဲ့ဘယ်ဖွဲ့စည်းကမှလေရင်ကိုပြန်ပေးဆွဲတယ်လို့လည်းပြောဆိုတာမရှိသလိုငွေဘလောက်နဲ့တစားကနေကိုပြန်ရွေးပါဆိုတဲ့ပြန်ပေးငွေတောင်းဆိုတာမျိုးဒါမှမဟုတ်ဘာနဲ့အလဲလဲလုပ်မယ်ဆိုတဲ့တောင်းဆိုမှုတွေလည်းမရှိဘဲဖြစ်နေတယ်လို့ဆိုပါတယ်။တကယ်လို့လေရင်အပျက်စီးအပိုင်းစားတွေကိုရှာဖွေတွေ့ရှိခဲ့မှဆိုရင်တော့ဘာကြောင့်အခုလိုဖြစ်ရတယ်လဲဆိုတော့ကိုစုံစမ်းစစ်ဆေးသူတွေကဖော်ထုတ်နိုင်လိမ့်မယ်လို့လည်းစုံစမ်းရေးအဖွဲ့ခေါင်းဆောင်ခွတ်ဆူးချွန်းကပြောပါတယ
် The lack of evidence includes the information
လေရင်ပြန်တမ်းမှုဆိုင်ရာသတင်းအချက်အလက်တွေကိုမှတ်တမ်းတင်ထားတဲ့လေရင်မှုအခန်းထဲကမှတ်တမ်းတင်ဆက်အသံဖမ်းဆက်တွေအပါအဝင်လေရင်ထဲမှာရှိတဲ့အခြားမှတ်တမ်းတင်ကြေညာတွေကိုရှာတွေ့မယ်ဆိုရင်တော့အိန္ဒိယသမုဒ္ဒရာတောင်ပိုင်းကိုဘာကြောင့်လေရင်ပြန်တမ်းခဲ့ရတယ်လဲဆိုတာကိုသိရနိုင်ပါလိမ့်မယ်အခုအဲ့ဒီလိုတက်တဲ့အထောက်ထားတွေမတွေ့ရသေးပါဘူ
းလေရင်ပေါ်မှာလိုက်ပါသွားခဲ့ကြတဲ့ခီးတွေနဲ့လေရင်ဝန်ထမ်းတွေရဲ့မိသားစုတွေကတော့နေတော့ကထုတ်ပြန်တဲ့စုံစမ်းစစ်ဆေးမှုအစီရင်ခံစာကိုစိတ်ပျက်တယ်လို့ဆိုကြပါတယ်အဖြေမရှိတဲ့မေကွန်းမြောက်များစွာနဲ့စုံစမ်းစစ်ဆေးမှုတွေကြားမှာကွာဟမှုတွေရှိနေတယ်လို့လည်းဆိုပါတယ်မလေးရှား၊ဩစတြေးလျနဲ့တရုတ်နိုင်ငံတွေပူးပေါင်းပြီးတော့အိန္ဒိယသမုဒ္ဒရာရဲ့အောက်ပိုင်းကျမ်းပြင်တစ်ဝိုက်မိုင်50ကျော်ရှာဖွေမှုပြုလုပ်ခဲ့တာတွေကို2019ခုဇန်နဝါရီလတုန်းကရပ်ဆိုင်းခဲ့ပါတယ်ဒီရှာဖွေမှုကအမေရိကန်ဒေါ်လာတန်150ကျော်ကုန်ကျခဲ့ပါတယ်။ရရှိတဲ့အဆုံးသတ်ပြောဆိုတာကတော့လေရင်ပြတ်ကျတဲ့နေရာကအိန္ဒိယသမုဒ္ဒရာရဲ့မြောက်ဖက်ဆွန်းမှာဖြစ်နိုင်တယ်လို့ဆိုပါတယ်။လေရင်ပေါ်မှာလိုက်ပါသွားခဲ့ကြတဲ့ခီးတွေရဲ့မိသားစုဝင်တွေကဖိအားတွေဝိုင်းပေးကြတာကြောင့်အမေရိကန်ခြေစိုက် Ocean Infinity လို့ခေါ်တဲ့စူးစမ်းရှာဖွေရေးကုမ္ပဏီနဲ့အရင်မလေးရှားဆိုးရွားတို့သဘောတူညီမှုထားပြီးတော့အခုနှစ်စန်းဇန်နဝါရီလမှာလေရင်ရှာဖွေရေးလုပ်ငန်းတွေကိုပြန်စခဲ့ပါတယ်။အဲ့ဒီသဘောတူညီမှုကတော့ပျောက်ဆုံးနေတဲ့ MH370 လေယာဉ်ပဲဖြစ်ဖြစ်လေယာဉ်မှာပါတဲ့အချက်လက်မှတ်တမ်းတင်ကိရိယာတွေပဲဖြစ်ဖြစ် black box ကိုခေါ်တဲ့လေယာဉ်ပြန်တမ်းမှုမှတ်တမ်းတင်ဆက်တွေကိုပဲဖြစ်ဖြစ်ရှာဖွေနိုင်နေဆိုရင်အဖို့ခပေးမယ်ဆိုတော့ပါပဲ Ocean Infinity ကုမ္ပဏီဘက်ကလည်းရှာတွေ့တယ်ဆိုလို့ရှိရင်ဒေါ်လာတန်း90ပေးရမယ်ဆိုတဲ့သဘောတူညီချက်နဲ့ကမ္ဘာအကောင်ဆုံးအဆင့်မြင့်နည်းပညာကိရိယာတွေကိုတုံးပြီးတော့ရှာဖွေမှုတွေကိုပြုလုပ်ခဲ့ပါတယ်ဒါပေမဲ့လည်းမိုင်ပေါင်း4,300ကျော်ပတ်လည်ကိုအချိန်3လကြာရှာဖွေမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်ပိုင်းပြီးခဲ့တဲ့မေလတုန်းကပဲ Ocean Infinity ကုမ္ပဏီကသူ့ရဲ့ရှာဖွေမှုကိုလက်လျှော့ပြီးလို့ကြေညာခဲ့ပါတယ်
။ကိုကျော်အောင်လည်းပြောပြသွားတာဖြစ်ပါတယ်။ VOE American တန်ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်တို့ VOE ကိုဝေဖန်အကြံပြုစာရေးသားပေးပို့လို့ရတယ်ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ချက်ပါခင်ဗျာအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ပတ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ရမှာပါ။အပတ်စဉ်အစီအစဉ်လေးတင်ဆက်တဲ့အခါမှာဆိုရင်တော့
ဟောကြီးအမြဲတစေအဲ့လိုပဲကောလာလေးလွင့်လွင့်ပြီးတော့မှဒီကစားကြတာများတယ်။ဒီလည်းတော့ရဲ့အခြေခံသဘောတရားပါလို့ဆိုတော့သူကတော့
စီဝါရေးကဏ္ဍကိုတက်ဆက်တဲ့အခါမှာပြည်စုံနားဆင်ရပါမယ်။ဒါပြင်တုဒ္ဒဆုံးလေအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်ခင်ဗျာ။ကြောက်ဖြူစီမံကိန်းအတွက်အချက်ပြမီးစိမ်းဆိုတဲ့ခေါင်းစဉ်နဲ့လာရီဂျက်ကင်ရေးသားထားတဲ့ဆောင်းပါးကိုဘန်ကောက်ပို့စ်သတင်းစာရဲ့စီဝါရေးကဏ္ဍမှာဖော်ပြထားပါတယ်။တရုတ်နိုင်ငံရဲ့အထောက်ပံ့နဲ့တည်ဆောက်မဲ့ကြောက်ဖြူရေနဲ့စိတ်ကန်းတဲ့အထူးစီဝါရေးဆောင်စီမံကိန်းဟာပါကစ္စတန်နဲ့တရီလင်ကနိုင်ငံတွေမှာကြုံတွေ့ကြရတဲ့အဖြစ်မျိုးမရောက်ပါဘူးလို့မြန်မာနိုင်ငံကယုံကြည်တဲ့အကြောင်းအဆချပြီးတော့ဆောင်းပါးကိုရေးသားထားပါတယ်။၃နှစ်ကျော်ရပ်တန့်နေခဲ့တဲ့ကြောက်ဖြူမဟာစီမံကိန်းကြီးအတွက်လမ်းစာရှာဖွေဖို့ညှိနှိုင်းဆွေးနွေးမှုအစ်စ်တွေလှုပ်ဆောင်နေပြီဖြစ်ကြောင်းဗန္ဒာယေးဒုတိယဝန်ကြီးကပြောဆိုပါတယ်။ရခိုင်ပြည်နယ်အတွင်းပြုလုပ်မဲ့အဲ့ဒီအကျိုးတူစီမံကိန်းကြီးကိုတရုတ်ရင်းနှီးမြှုပ်နှံမှုကုမ္ပဏီကြီးဖြစ်တဲ့ CITIC နဲ့ပြုလုပ်ဖို့အတွက်အရင်သမ္မတဦးသိန်းစိန်ရဲ့လက်ထက်2015ခုနှစ်အတွင်းသဘောတူညီကြတာဖြစ်ပါတယ်။ဒါပေမဲ့နောက်တစ်နှစ်ကြာမှတက်လာတဲ့အရတားအစိုးရကမြန်မာနိုင်ငံအတွက်ဒုရေကြီးမားတဲ့အကျွေးနွန်နှစ်မှာကိုစိုးရိမ်နေကြောင်းပြောဆိုမှုတွေထွက်ပေါ်လာပါတယ်။သဘောတူညီချက်မှာပါတဲ့ contract ကာလအတိုင်းတာရဆိုရင်မြန်မာနိုင်ငံအတွက်နစ်နာမှုဖြစ်စေနိုင်တာကြောင့်လက်ခံဖို့မဖြစ်နိုင်တဲ့အကြောင်းစီမံကိန်းညှိနှိုင်းရေးအကြီးအကဲဖြစ်တဲ့စီးပွားရေးဝန်ကြီးဦးတက်မြင့်ကပြောဆိုခဲ့သလိုမြန်မာအစိုးရရဲ့စီးပွားရေးအကြံပေးရှောင်းတာနေကလည်းသဘောတူညီချက်ပါအချက်တွေကအစင်းရောမတည့်တာတွေရှိနေရဲဆိုပြီးတော့ပြောဆိုခဲ့ပါတယ်။မူလကညှိနှိုင်းသဘောတူညီထားပြီးဖြစ်တဲ့အဲ့ဒီစီမံကိန်းအတွက်ချင်းငါထည့်ဝင်ရမယ့်အရင်းအနှီးပမာဏကလည်းအဆမတန်ကြီးမားလို့နေပြီးပါကစ္စတန်နဲ့တီးလင်ကနိုင်ငံတွေမှာလုပ်ခဲ့တဲ့မဟာစိတ်ကန်းစီမံကိန်းကြီးတွေလိုအဖြစ်မျိုးကြုံရနိုင်တယ်လို့သူကပြောပါတယ်။တီးလင်ကအစိုးရဟာဆိုရင်အကျွေးပြန်မဆက်နိုင်တာကြောင့်တရုတ်နိုင်ငံကို69နှစ်မြေငှားရမ်းခွင့်ခွင့်ပြုလိုက်ရပါတယ်။အခုတော့ကြောက်ဖြူစိတ်ကန်းနဲ့အထူးစီးပွားရေးဆောင်စီမံကိန်းမှာမြန်မာနိုင်ငံအနေနဲ့အကျွေးထောင်ချောက်ထဲကိုမကြောက်ရောက်နိုင်စေဖို့အတွက်နိုင်ငံခြားမှာသဘောတူညီမှုတွေရရှိထားပါပြီလို့ဒုတိယဝန်ကြီးဝင်းစတန်ဆက်အောင်ကပြောဆိုပါတယ်။ဆွေးနွေးမှုအသေးစိတ်ကိုတော့လျှို့ဝှက်ထားပေမဲ့အရင်ကစီမံကိန်းအတွက်အမေရိကန်ဒေါ်လာတန်ပေါင်း9000ကျော်ရင်းနှီးမြုပ်နှံမှုတတ်မှတ်ထားတဲ့နေရာမှာတန်း1000အောက်ချော့ချဖို့အတွက်သဘောတူညီခဲ့ကြတယ်လို့ထိတ်တန့်အစိုးရအရာရှိတွေပြောကြားချက်ကိုကူးကားပြီးတော့ရေးသားထားပါတယ်။အရင်ကသဘောတူညီချက်မှာမြန်မာဘက်က15ရာခိုင်နှုန်းသာရှယ်ယာပိုင်ဆိုင်ခွင့်ပြုထားပေမဲ့အခုတော့30ရာခိုင်နှုန်းအထိပိုင်ဆိုင်ခွင့်ပြုလိုက်ပြီးတရုတ်ဘက်ကနေငွေတွေချေငှားယူဖို့အတွက်ဖိအားပေးခံရဖို့မရှိတော့တဲ့အနေအထားမျိုးရှိနေပြီဖြစ်တဲ့အကြောင်းစသဖြင့်ရေးသားထားပါတယ်။ဆက်လက်ပြီးတော့တင်ပြချင်တာကတော့အတက်ငင်နေတဲ့မြန်မာမီဒီယာလောကဟာကြီးမားတဲ့စင်ခေါ်မှုအသစ်တွေနဲ့ကြုံတွေ့နေရတယ်ဆိုပြီးတော့မြန်မာတိုင်းမှာဆောင်ပါရှင်အောင်ရှင်ရေးသားထားတဲ့ဆောင်းပါဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဥဆောင်တဲ့အစိုးရဟာသတင်းမီဒီယာတွေရဲ့ခန့်ကန်တာကိုနားလည်မှုမရှိသလိုသတင်းလွတ်လပ်ခွင့်အပေါ်မှာလည်းအကာအကွယ်ပေးရမယ်ဆိုတဲ့အချက်ကိုလည်းအစိုးရရဲ့ဦးစားပေးလွတ်ဆောင်ရမယ်ကိစ္စတွေထဲမှာမပါဝင်ဘူးဆိုတာကိုအများကပိုးပို့ပြီးတော့သဘောပေါက်လာကြပြီဖြစ်တယ်လို့ရေးသားထားပါတယ်။သတင်းလွတ်လပ်ခွင့်ဟာအရတားအစိုးရလက်ထက်မှာတိုးတက်လာလိမ့်မယ်လို့မျှော်လင့်ခဲ့ကြပေမဲ့ပိုးပြီးတော့ကြာဆင်းသွားခဲ့ပါတယ်။ဒေါ်ဆန်းစုကြည်ဟာတဲ့မီဒီယာတွေပေါ်မှာအလေးဂရုပြုတာမျိုးမရှိပါဘူး။သူမမှာရေရှည်နိုင်ငံရေးမျှော်မှန်းချက်တွေရှိတယ်လို့ကြိုးပမ်းအားထုတ်နေတယ်ဆိုပေမဲ့ ဘာကြောင့်သတင်းမီဒီယာလောကအခြေပြက်နေတယ်ဆိုတာကိုသူမရဲ့အစိုးရကသိရှိနားလည်ခြင်းမရှိသလိုဒီကိစ္စဟာသူတို့နဲ့ဆိုင်နေလို့ယူဆပုံနဲ့မရဘူးလို့မြန်မာသတင်းမီဒီယာတင်နန်းကျောင်းရဲ့သတင်းပို့ချရေးဆိုင်ရာညွှန်ကြားရေးမှူးဦးစင်ဝင်းရဲ့ပြောဆိုချက်ကိုကိုကရေးသားထားပါတယ်ပြည်စုံကိုမြန်မာတိုင်းမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
မတ်မိုင်းမှာအကြီးမားဆုံးနိုင်ငံရေးပြောင်းလဲမှုဖြစ်ပေါ်စေခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီရေတော်ပုံကြီးပေါ်ပေါက်ခဲ့တာအခုဆိုရင်နှစ်30ရှိလာပါပြီရှစ်လေးလုံးရေတော်ပုံအတွင်းနဲ့အဲ့ဒီရဲ့နောက်ဆက်တွဲကာလတွေမှာတိုင်းပြည်ရဲ့ဒီမိုကရေစီအရေးအတွက်အသက်ပေးလူသွားကြသူတွေရဲ့ညွန်မှန်းချက်တွေဘယ်လောက်အထိအကောင်အထည်ဖော်နိုင်ပါပြီလဲဒီပေါ်မှာသောတာရှင်တွေရဲ့အမြင်သဘောထားတွေကိုအခုလာမယ့်အင်္ဂါညတိုင်းရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါတိုင်းရိုက်ပါဝင်ဆွေးနွေးလူသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမှပို့ထားပေးပါတိုက်ရိုက်မပါဝင်နိုင်သူတွေအနေနဲ့လည်းကိုဆွေးနွေးကြတာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က0239233999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
အင်္ဂါညတိုင်းရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးလူသူတွေဒီကနေ့ည9:00နာရီမှတိုက်ခင် VOE ကိုဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရစေခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
In cahoots with.
So, re, a tong me phi pa re. Sa long bang wa, I and in, a twi ma, a che ma, C-A-H-O-O-T-S, cahoots ga, di niya ma, pien tit za ga, cahoot ga ne yu sin te la la phi pa re. Pien tit lo cahoot ga ro, in nge gli lo long gao di vi ya ba re. I and in ya, a che ma, so ro, in nge gli de ma, bo shin.တိမ်နဲ့နေကြတယ်ဆိုတော့ရင်းနေကြတယ်သဘောထားချင်းတူကြတယ်အတွင်းတည်ဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာတကြိတ်တည်းကြညာကြီးကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆိုတာဖြစ်ပါတယ်ဒီသုံးချက်ပတ်သက်လို့ George ကိုပြတဲ့ဥမာကိုနှားစင်ကြည့်ကြရအောင
် The police and the drug dealers here work in cahoots.And they make a lot of money out of the drug trade.
ဒီမှာတော့ရဲနဲ့မူရစေးဖောက်ကားသူတွေဟာတကြိတ်တည်းတညာနေပဲ။မူရစေးရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝင်နေလေရဲ့လို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခေါက်နှားစီကြည့်ကြရအောင်
။ The police and the drug dealers here work in cahoots and they make a lot of money out of the drug trade.
တကြိတ်တည်းတညာနဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
in cahoots with
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွင်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့ American English တင်ကားစာအစီအစဉ်ကိုနားဆင်ကြရတာပါအခုတော့အပတ်စဉ်ကဏ္ဍတွေတင်ဆက်တော့မှာမို့စီးပွားရေးကဏ္ဍကိုနားဆင်ရပါမယ်မြန်မာကျပ်ငွေနဲ့ American Dollarလေလေနှုံးဟာဇူလိုင်လကုန်ပိုင်းမှာအမြင့်ဆုံးအဆင့်ကိုရောက်သွားခဲ့တာကြောင့်မြန်မာစီးပွားရေးကိုအနီးကပ်စောင့်ကြည့်သူတွေကြားစိုးရိမ်စရာဖြစ်လာခဲ့ပါတယ်။တခြားနိုင်ငံတွေနဲ့မတူဘဲငွေလဲနှုံးအတက်ကျကျန်းလာတဲ့အခြေအနေမျိုးမှာအစိုးရရဲ့ဂျားဝင်ဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းဘဏ်လုပ်ငန်းရှင်တချို့ကထောက်ပြကြပါတယ်။ဒေါ်လာငွေလဲနှုံးအခြေအနေကြောင်းအရင်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးတန်းလွင်ကိုဆက်သွယ်မေးမြန်းပြီးတော့အခုဒီဘက်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်။နားဆင်ပါ
လက်ရှိဖြစ်ပေါ်နေတဲ့ကမ္ဘာစီးပွားရေးအခြေအနေအရဒေါ်လာငွေလဲနှုန်းမြင့်တာဟာမြန်မာတနေငံနဲ့တော့မဟုတ်ပါဘူး။ဒါပေမဲ့မြန်မာနိုင်ငံမှာအခုလိုငွေလဲနှုန်းတက်တာဟာဈေးကစားတဲ့သူတွေကြောင့်ဖြစ်နိုင်တယ်လို့ရခိုင်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဟောင်းဦးတန်းလွင်ကတုံ့တက်ပါတယ်
။စားနိုင်ငံလည်းတက်လို့ဖြစ်တာပဲ။ဒါပေမဲ့ဟိုသူတို့တက်တာတဲ့ဒီမှာပိုတက်တယ်ဆိုရင်အတိတ်ကတော့ဟိုပေါ့ဈေးကစားမှုဖြစ်နေတာပေါ့လို့မလား
။ဟုတ်ကဲ
့။ဟိုအပြည့်အမြဲတစေအဲ့လိုပဲကော်လာလေးလွင်လွင်ပြီးတော့မှဈေးကစားကြတာများတယ်။ဒီလည်းတော့ရဲ့အခြေခံသဘောတရားပါလို့ဆိုတော့သူကတော့တာမကြည့်ရင်တော့ဒါ supply and demand ပေါ့ဟုတ်မလား supply and demand ဆိုတာမြန်မာပြည်ကလည်းအရင်နဲ့ဆက်ပုံကနည်းနည်းဟိုတိတ်ပြီးတော့ လုံးမဖြစ်တာဟုတ်မလားနောက်ရငွေပေါ့လေအဓိကရငွေပိုင်းမှာတော့ခုနပြောတဲ့တူရစ်ကမလာကြတော့အဲဒီတူရစ်ကရတယ်ဆိုရင်လည်းရော့သွားရှိတယ်အဲအဲ့ဒါလည်းတစ်ပိုင်းပေါ့လေနောက် FDI ကဒီလောက်ဝင်လာတော့အဲ့ဒီမှာလည်းသူနဲ့ဆက်ဆက်ပြီးတော့မှဒီခုနဒေါ်လာအင်ကမ်မှာဒီကနေတော့ပြောင်းတယ်အဲတစ်ခါကလည်းပြည်စုံကလည်းသူအထက်လျောက်ကလည်းဟိုလည်းရှိနေအောင်ဓမ္မရှိနေတော့အဲ့ဒီမှာသူကွာချင်းနဲ့သူကဘောပေါ်တော့အိမ်မှာလည်းဖြစ်သွားဒေါ်လာဈေးတက်လာမယ်လို့ဖြစ်တာစမတန်ဈေးတက်လာပ
ါအခုလိုငွေလဲလုံးရုတ်တရက်တည်းသာသာထိုးတက်သွားခြင်းရဲ့တစ်ဖက်မှာတက်တုံးကလိုပဲအကြလဲကျန်းနိုင်တဲ့အလားအလာရှိတာကြောင့်ဒါကိုသတိထားဖို့လိုမယ်လို့ဦးတန်းလွင်ကသတိပေးပါတယ
်ဈေးကစားကကြောက်စရာကောင်းတာတကယ်လို့တက်တင်တက်ထိုက်တဲ့ဥမာဒေါ်လာကလည်းတောင်မိုးမြင့်လာတယ်တခြားနိုင်ငံကလည်းလိုရမြင့်နေတာဆိုရင်တော့တက်တင်တက်ထိုက်တဲ့အခြေအနေတက်ကိုပိုတက်တယ်ဆိုရင်တော့အဲတခါဒီကရကတန်ကျင်ရှိတာပေါ့ကြည့်ကြဖို့ရှိတယ်နော်ဥမာအတက်ကြိုင်းလဲအကြကြမ်းလဲဆိုရယ်ဟိုတဘောတရားလဲဟိုအရင်တော့အတိတ်ကြုံရှိခဲ့ပြီနော်အဲ့ဒါလဲနည်းနည်းတော့ရှိတယ်အဲ့ဒါလေးကကောင်းတဲ့လက္ခဏာလားမဟုတ်ဘူးတက်လိုက်ကြလိုက်တက်ကြလိုက်ဆိုတာလေးကနော်မကောင်းဘူးအမားလေးလေးနှုံးကတော့သူ့တဘောတရားတော့ဒါတက်တဲ့နဲ့တက်မယ်ကြမ်းလဲကြမယ်ဆိုတော့ဒါတော့အမျိုးစီရှိတာပဲဒီနိုင်ငံမှာတော့တက်ရင်လည်းဖြည်းချင်းတက်တယ်ကြမ်းရင်လည်းဖြည်းချင်းကြတာပေါ့ကွာအဲ့ဒါမြန်မာကြတော့တခါဟိုတက်လိုက်နဲ့ထောင်းနဲ့ထောင်းနဲ့အပေါ်ကြီးရပါတော့ပြီးတော့သူ့ကြိုက်နဲ့ဟာတခါတော့အောက်ထိပြုတ်ကြအဲ့တော့မကောင်
းငွေလဲလုံးမြင့်တက်ခြင်းရဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်တွင်းကုံပေါ်မိခိုအားထားရတဲ့မြန်မာနိုင်ငံအတွက်ကြီးမားတဲ့ရိုက်ခတ်မှုတွေဖြစ်ပေါ်စေနိုင်ပါလေ
အချိန်ရရင်တော့လဲဒါသူ့လက်ဖက်တော့ရှိတော့ပေါ့ချက်ချင်းလည်းရင်တော့မဟုတ်ဒီတိုင်အောင်တော့မှာဟိုကတွင်းကုံအနေနဲ့ဟိုဟိုဆိုတော့ဟုတ်လားဟိုရင်နာစည်းလုံးတွေတက်လာမယ်နော်အဲ့ဒီအတွက်ဆင်းတခါခုနအာဒီကြိုးတဲ့ပေါ်တော်လာစိတ်တွေတက်မှာပေါ့နော်ကိုပီစီတော်လာစိတ်တက်ရင်ကိုပီစီလည်းစိတ်တက်မှာဆိုတော့ဟိုသဘောတရားတော့ရှိနေပါပဲဟုတ်တယ်မလားနော်ဒါပေမဲ့တခုဒီမှာကခက်တာကယူဆမားနေတာတခုအရင်ဆိုးရလက်ထဲရောအခုဆိုးရလက်ထဲရောဘာတွေယူဆတခုမားနေလဲဆိုတော့ဒါဒီဒေါ်လာစိတ်တက်တာကြာလာတော့ဒါ market ရဲ့ဟိုယူဆပေါ့စိတ်ကြရဲ့သဘောတရားအရာပဲသူအနေဒီဓမ္မရှိရင်တက်မယ်ဟလားဓမ္မမရှိရင်ခြားမယ်supply လဲလိုက်ကြပဲ supply နဲ့ဒါပြန်ပြန်လဲဆိုရဲသဘောတရားဝင်တော့လက်ခံတာဈေးကစီးပွားစနစ်မျိုးလေအဲ့တော့သူတို့ကတစ်ခုပြောက်နေတာက the role of the government ဆိုတာဟာဒီလိုအဲကိစ္စတွေမှာအစိုးရရဲ့ဟိုတောင်းဝန်နော်အစိုးရရဲ့ဟိုအခန့်ကဏ္ဍလဲရည်ကြည့်ရဆိုတာလေတော့နည်းနည်းမိတွေကိုရတယ်ဟာလာဟိုသဘောတရားရင့်ကျက်တဲ့ဒီ market economy ကရင့်ကျက်တဲ့အတိုင်းကတော်ရဒီလိုသဘောမထားဘူ
းဒါကြောင့်အခုလိုဈေးကွက်အတွင်မတည်ငြိမ်မှုတွေဖြစ်ပေါ်နေတဲ့အချိန်ငွေလဲနှုန်းတွေအတက်အကျကျတဲ့အချိန်မျိုးမှာဗဟိုဘဏ်ရဲ့ကြားဝင်ဆောင်ရွက်မှုလိုအပ်တယ်လို့လည်းဦးတန်းလွင်ကပြောပါတယ
်ဒီကုနာဈေးကွက်မှာဗဟိုဘဏ်အနေနဲ့တခါနည်းနည်းလေးဟိုနည်းနည်းလှုပ်ရှားဖို့လိုတာပေါ့ဈေးကွက်မှာဟာလာ तू ကလိုတက်နေပြီဆိုရင်ဘာကြောင့်တက်လဲကျလဲဒါမျိုးတွေပေါ့နော်အကုန်လုံးက तू ကရှင်းပြလေ့လာပြီးတော့မှဒါအရေးဆောင်ဖို့လိုတာပေါ့ဟာဒါကဒါတကယ်ဟိုရင်းဖြစ်တာလားဒီကဓမ္မကြောင့်ဖြစ်တာလားဒါ supply ကြောင့်ဖြစ်တာလားအဲဒါဆိုလိုက်တမလည်းပုံပဲခုနပြောတဲ့ဟာလားဒီဈေးကြရတာကြောင့်ဖြစ်တာလားဒါသူ့အတူတူကြာ analyze လုပ်ပြီးတော့မှဒါအရေးယူဆောင်တဲ့နော်ဟုတ်တော့မလားအဲသူကအခုငြိမ်နေလို့ရှိရင်တော့လဲဒါ market ကတော့သူကြီးစိုးသွားမှာပဲဟုတ်တော့မလားသူကမတ်တုတ်ထိန်းနိုင်မှာမဟုတ်ဘူးပုံပါရဲ့တာဝန်လဲဒီကိစ္စမျိုးမှာရေးကြည့်တာလीအစိုးရတာဝန်လဲရေးကြည့်တယ်ဟောဒီမျိုးတော့တေးကြတော့ဟိုပြည်ဦးနဲ့တော့အပွန်ကြီးပေါ့နော်လက်ပွန်ကြီးတခါတေးကြကြည့်ပြီးတော့စီးပွားရေးမှာဘာဖြစ်တယ်လဲဟုတ်လားကျွန်တော်တို့ adjustment ဆိုရဲဟုတ်လားဘာလို့တင်းနေလဲနော်ဒါလေးပေါ့နော်ဟိုဖြည့်ရှုံးမှုတွေပါလေအဲ့ဒါရှိတင်လောက်တွတ်တင်လားဘာလားညာလားဆိုဒါလေးကိုလို့တော့ဆက်ဆက်နေတယ်လေဒါစဉ်းစားဖို့လိုတဲ့ချက်တွေပ
ါဒါပေမဲ့လက်ရှိအချိန်ထိဗဟိုဘဏ်တာဝန်ရှိသူတွေအပါအဝင်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ကြားဝင်ဆောင်ရွက်မှုတွေကိုမတွေ့ရသေးပါဘူးဒါကြောင့်တာဝန်ရှိသူတွေရဲ့လုံနိုင်ကန်နိုင်စွမ်းအရေးအချင်းကိုမေးခွန်းထုတ်เสียဖြစ်လာနေတာပ
ါဒါဟိုဖြည့်ရှင်းနေတယ်မလို့တမဆိုင်တတ်တာအဓိကပဲအော်မလို့တော့မဆိုင်တော့သူကလည်း market မှာလာပြောနိုင်ဆိုနိုင်တဲ့အရာမဖြစ်လာဘူးဖြစ်လာတာပေါ့မပြောမပြောချင်တော့ဘူးဟုတ်လားပြောရင်လည်းမသွားမလားဆိုရဲဘယ်လိုဖြစ်တယ်နောက်တစ်ချက်ကလည်းပါလဲဆိုတော့အစိုးရမှာလည်းတခုရှိတာကသူတို့လည်းစိုးရိမ်နေတော့ရှိတယ်ကတွေ့ရလို့လည်းတိတ်တော့ပြစ်တယ်လို့မရဘူးဒါပါလဲဆိုတော့တစ်ဖက်ကလည်းဟိုမှာကျွန်တော်တို့အင်္ဂလိပ်ခြေတွေကပြန်တန်းတာ official secret act ရှိတယ်လေအဲ့ဒါနဲ့ကဖန်တန်းတဲ့ဒုက္ခပဲဆိုတော့တချို့ကလည်း silent ပေါ့ဗျာတော်တော်ကြီးကလည်းမပြောတော့ဘူးအဲ့ဒါဘလို့ရှိမရှိဘာပြုတ်ဆိုတာမျိုးပုံစံမျိုးတည်းပဲသွားနေတဲ့သဘောရှိုံရတယ်။ဒါမျိုးတော့ရအောင်ပြောနေပြောနေတယ်ဒါဆိုတချို့လဲကအမိမခေါ်ပြရဲဘူးပြောနေတယ်။ဟ
အဲ့ဒါတိုးတိတ်တဲ့ပြောနေတာဆိုတော့ဘယ်ကြည့်ရမလဲ။တကယ်နိုင်ငံမှာရည်ရွယ်ဖို့ပါဥဒါရဘာလို့ဟာလာဘူပါလို့ဆိုတာကတကယ်ဈေးကိုတင်းကြောင်းနေတာလေ။ဟာလာအခုကြည့်တဲ့ဆိုရင်တော့တခါလေးဟိုမီဒီယာဖရန့်လီနဲ့ဖြစ်တာပေါ့ဒီကလေ။မီဒီယာတခါတစ်ဆင့်တခါလေးကျွန်တော်အဲတူမက်ဆေ့ချ်ပတ်ဆိုတော့ပြီးတော့ဟာလာကဒီကကွန်ဖရင့်ကနနာလို့အဲတော့မက်ကမာဒီဈေးကိုလည်းဟာဘူပါက
ဲ့2018 2019 ဘဏ္ဍာရေးနှစ်မှာကျပ်ဘီလီယံ9000လုံငွေပြမယ်လို့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနကပြောဆိုတဲ့အချိန်မှာပဲမြန်မာကျပ်ငွေနဲ့ဒေါ်လာငွေလဲနှုန်းဟာမကြုံဘူးတဲ့ပမာဏနဲ့ဇူလိုင်လ26ရက်နေ့မှာတော့ဒေါ်လာကို1448ကျပ်အထိထိုးတက်သွားကြတာပါဒါအပြင်ကာကွယ်ရေးဝန်ကြီးဌာနကလည်းလာမယ့်ဘဏ္ဍာနှစ်မှာဘတ်ဂျက်တိုးမြှင့်ပေးဖို့တောင်းဆိုထားပြန်တော့ငွေကလေးကအနေဒီအစိုးရလက်ထက်မှာအများပြည်သူအတွက်အရေးပါလာတဲ့ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာဘတ်ဂျက်တုံ့ဆွဲမှုနည်းတယ်လို့ထောက်ပြဝေဖန်မှုတွေရှိနေတာကြောင့်အဲ့ဒီဝေဖန်မှုတွေဟာပိုတိုးလာမဲ့သဘောရှိနေပါတယ်ခင်ဗျာ
ကုဇော်ဝင်းလိုက်စီစဉ်တက်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်အခုတော့တုဒ္ဒဆောင်ရင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရအောင်ပါအမေရိကန်ပြည်ထောင်စုမှာအပတ်မဲ့တိုက်ခိုက်နေပြုပြင်ထိန်းသိမ်းတဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဒီလုပ်ငန်းလုပ်ကန်နေတဲ့ကိုဟန်ဆိုးအောင်ကိုကိုအောင်ကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
Okay, ကိုဟန်ဆိုးအောင်ကနယူးယောက်မှာဒီဆောက်လုပ်ရေးပေါ်လေ maintenance လုပ်ငန်းလုပ်နေတာဆိုတော့ဒီလုပ်ကိုလုပ်တာဘယ်လောက်ကြာပါပြီလဲဗ
ျကျွန်တော်ဒီလုပ်လုပ်တာ12နှစ်လောက်ရှိပါပြီခင်ဗျာ
ဒီလုံမျိုးလုပ်ဖို့ရောဘာကြောင့်ရွေးချယ်ခဲ့တာလဲဗ
ျဒီလုံမျိုးလုပ်ဖို့ဘာကြောင့်ရွေးချယ်ခဲ့တယ်ဆိုတော့ကျွန်တော်ကဒီလိုလုပ်တာကိုကျွန်တော်ငငယ်ကလေးကကျွန်တော်ဝါသနာပါခဲ့တယ်ပေါ့ဒီလိုလုပ်ဖို့ရန်တော့ဒီလိုယောက်ျားလေးတယောက်အနေနဲ့လည်းဒီဟိုအိမ်ဆောက်တာနဲ့ပတ်သက်တော့အိမ်နဲ့ပတ်သက်တဲ့လုပ်ငန်းအလုံးကိုသိစင်တယ်လို့ကျွန်တော်ငငယ်ကလေးကခံယူထားတာပေါ့ကျွန်တော်နေတဲ့နေရာမှာတော့ကျွန်တော်ကအပမနဲ့ပတ်သက်တော့ဘီဒင်းရဲ့ပျက်စီးတာရဲ့အလုံးကိုကျွန်တော်ပြန်ပြီးတော့ original ပြန်ဖြစ်အောင်ပြန်ပြုပြင်ပေးရတာပေါ့နော်ဒီလက်စင်မီးနဲ့ပတ်သက်တာတွေရေနဲ့ပတ်သက်တာတွေကွန်ဆွေချင်းဆိုတော့စီမံနဲ့ပတ်သက်တာတွေနောက်ခါတကဆောက်လို့ရေးဆိုတဲ့ဒီအမိုးနဲ့ပတ်သက်တာတွေကြံခင်းနဲ့ပတ်သက်တာတွေကျွန်တော်အကုန်လုပ်ရပါလေဒီမှာတော့
ဆိုတော့ကွန်ဆွေအောင်ကဒါနယူးယောက်မှာစပြီးတော့နေရဒီအလုပ်လုပ်တာဆိုတော့ဒီအမေရိကန်မှာမနေခင်တော့ဟောဒီအလုပ်တွေလုပ်ခဲ့ဘူးပါလား
ဟုတ်ကဲ့ကျွန်တော်ကိုရီးယားမှာနေတော့ဒီလိုလုပ်ခဲ့ပါလားအဲ့ဒီမှာတော့ကျွန်တော်ဘာလုပ်ရလဲဆိုတော့အဲ့ဒီမှာကျွန်တော်ကဟိုဘီဇနစ်စောက်တာပေါ့နော
်ဆိုတော့ဒီအမေရိကန်ကိုစရောက်တဲ့အခါမှာရောအခုလိုမျိုးဒီ maintenance ပေါ့လေပြုပြင်ထိန်းသိမ်းရေးအပိုင်းတွေကိုကိုကလုပ်ရမယ်ဆိုတဲ့အခါကျတော့ဒီလုပ်ငန်းစဝင်ဖို့အတွက်ဒီမှာသင်တန်းတွေဝါတွေထပ်တက်ရသေးလား
အော်ဒီမှာသင်တန်းတက်ရပါလားကျွန်တော်တို့ fire department ကို license ယူရတယ် gas ဒီအဲ့ဒီ license အောက်မှာ gas ရှိတယ်ရေ plumbing ရှိတယ်ရှိတယ်ဒါ fire department အောက်ထပ်မှာအဲ့ဒါယူရတယ်နောက်က electrical နဲ့ပတ်သက်တာ electrical certificate ကျွန်တော်ယူရပါလေနောက်အပမဲ့လုံခြုံရေးနဲ့ပတ်သက်လို့ security license ကျွန်တော်တို့ယူရပါလေ
ဟိုဒီတင်တန်းတွေကိုတက်တဲ့ခါမှာရောဘယ်လောက်အချိန်ယူပြီးတက်ရပါလဲ
။အော်အချိန်ယူတနည်းခွဲပါမယ်18လောက်ပါမယ်ရောင်းတက်ရပါ။အဲတပတ်ကို4ရက်တက်ရတာရှိတယ်3ရက်တက်ရတာရှိတယ်ပေါ့နော်
။ရေပိုက်တွေဘာတွေပြင်တဲ့ကိစ္စန
ဲ့
ဒီကိစ္စပေါ့လေ။အဲ့ဒါတွေနဲ့ပတ်သက်ပြီးတော့တင်တန်းတက်တယ်ဆိုတော့ဟိုအဓိကအဲ့လိုတင်တန်းတွေမှာဘယ်လိုအကြောင်းအရာတွေကိုအဓိကတင်ကြားပေးပါလဲ
။ကျွန်တော်ဒီအပိုင်းမှာတော့ building အပိုင်းမှာတော့အကြောင်းအရာကဘာလဲဆိုတော့gas နဲ့ပတ်သက်တာ sin နဲ့ပတ်သက်တာဒါတွေကိုစိတ်ယုံမှုရှိမှရှိအဲ့ဒါတင်ကြပေးတယ်အဲ့တင်ကြပေးတဲ့အပိုင်းမှာလည်းပဲစိတ်ယုံရမ်းတဲ့တပြိုင်နဲ့သူတို့မှစင်စာတွေတက်ထားခဲ့တယ်တက်ထားစင်စာကအလန်းနေထားပြီးတော့လာပဲအလန်းမြည်ပြီးဆက်ကအော်တိုမက်တစ်ရက်သွားတယ်ဆက်ဒီအလုံးအော်တိုမက်တစ်အကုန်ရက်သွားတဲ့တပြိုင်နဲ့ဟေ့ဘာဖြစ်တာလဲ emergency cloud တွေပါအကုန်ရက်တာတပြိုင်နဲ့ဘာဖြစ်တယ်အဖြေချလိုက်ကနောက်ဆုံးညီကုန်းချုပ်မှဒီဟာ CR လည်း CU တယ်တို့ပောက်တယ်တို့တခါ CR line လွဲသွားတာတွေတို့ CR အရန်အကြီးကျော်သွားတာတို့ gas ကနေယူသွားတာ gas ကြီးပြတာတို့အဲ့ဒီပြင်မျိုးလုံးအဲ့ဒီမှာကျွန်တော်တို့ကပြဿနာရဲ့ဇင်းမြေကိုသွားတွေ့တော့တာပေါ့နော်အဲ့ဒီဇင်းမြေရောက်တော့မှကျွန်တော်တို့ကိစ္စပြီးတော့တာပေါ့
ရေနဲ့ပတ်သက်ပြီးတော့ဒါတင်တတ်ရတယ်ဆိုတော့အဓိကအဲ့ဒီမှာရောဘာတွေကိုတင်ပေးပါလဲ
ရေကတော့ထွေထူးတော့ပေါ့ရေကတော့သူကလမ်းကနေစီးတီးကနေဝင်လာတဲ့ water ကိုကျွန်တော်တို့ကနေဒီအိမ်မှာ apartment တွေမှာသုံးတယ်သုံးပြီး apartment ကနေ water ပြန်ထွက်တယ်ထွက်သွားရေစိုးတွေကအကြောင်းမျိုးမျိုးကြောင့်ရာသီဥတုကြံဒဏ်ကြောင့်တဘောဘေးဒဏ်ကြောင့်ရေတွေကနေရှမ်းလာလို့ရှိရင်အဲ့ဒီ back flow ကနေအိမ်တွေမှာပြန်စီးတတ်တယ်အဲ့ဒီပြန်စီးတတ်ဟာကိုကျွန်တော်တို့က water back ပြန်မစီးအောင်ဆိုပြီးတော့အဲ့မှာခလုတ်တစ်ခုတက်ရတယ်ပေါ့နော်
ဆိုတော့ဥမာအဲ့လိုကြောင်းနေပါကြီးတက်တဲ့အခါမှာရောဘာသာစကားအခက်အခဲတွေပါရောဟိုဘယ်လိုကြော်လွားခဲ့ပါလဲ
ဟောတခါတချို့မသိတာဟာတွေကျွန်တော်တို့ meaning တွေရှိတာပေါ့နော်မသိတဲ့ meaning တွေကြီးရင်ကျွန်တော်တို့တခါပြန်ပြီးတော့ dictionary ပြန်နှံပေါ့နော်နောက်ခါတခါအနားရှိတဲ့ပေါင်မိတ်ဆွေတို့ရောက်မေးပေါ့သူကနေပြီးတော့ရှင်းပြပေါ့သူရဲ့တရုတ်ပြရှင်းပြမှုနဲ့ကျွန်တော်ဩော်ဒါဒီနဲ့ဒီပစ္စည်းကိုဒီလိုခေါ်ပါလားဒီနေရာကိုဒါတို့သုံးပါလားဆိုတော့အသုံးအနှုန်းလေးတွေကတော့ လုပ်ငန်းဆောင်အတွေ့အကြုံရဲ့ဘေးကပတ်ဝန်းကျင်ရဲ့အကူအညီမှုနဲ့ကျွန်တော်တို့ကတိုးတက်ယူရတာပေါ့နော်တင်နန်းနေဝင်ပြီးသွားတဲ့အခါမှာရောကိုကဒီလုပ်ငန်းဝင်နဲ့ဝင်မှုအတွက်ကြတော့အစဉ်ပြေလာအဲအစဉ်ပြေပါဘူးလုပ်ငန်းဝင်ဝင်မှုအတွက်ကျွန်တော်တို့စာမေးတွေဖြေရတယ်အင်တာဗျူးရတယ်စာမေးတွေဖြေအင်တာဗျူးပြီးတဲ့အခါမှာလုပ်တကူရော့တော့ရော့ဆိုပြီးတော့ပြေးလိုက်တဲ့အခါမှာကျွန တွေပွဲတယ်အနိထားလေးတွေပွဲတယ်အလွာတွေရှိပါတယ်အခက်ခဲတွေရှိပါတယ်ဒီလိုပဲစန်းတော်ဝေါ်နဲ့လုံရင်တစ်ခါတချို့မနိုင်တဲ့အခါလဲစားပိတ်ကိုအကူကြီးတောင်းလို့စားပိတ်ကနေဒါရှင်းပြတော့မှအော်ဒါတရားတရားပါတာဒါကဒီလိုပါလားဆိုအဲ့တော့မှကျွန်တော်တို့သဘောပေါက်သွားတာပေါ့စားပိတ်အကူကြီးတောင်းတဲ့အခါစားပိတ်ကလာပြပြီးတယ်ပြပြီးတာကျွန်တော်တို့သိထားတဲ့ဟာပြန်ပေါင်းလိုက်တော့မှကျွန်တော်ဘုရားလုံမကအစီအပြီးလို့တိုးတက်မှုတွေအဲ့ဒီအပိုင်းတွေကျွန်တော်တို့ကဖြတ်သန်းခဲ့ရတာပေါ့
ဆိုတော့အထူးသဖြင့်တော့နယူးယောက်လိုနေရာမျိုးမှာကဒီနိုင်ငံတကာကလူပေါင်းစုံနေဆိုတဲ့အခါကျတော့ဟိုအခုလိုလုပ်ငန်းဝင်တဲ့အခါမှာကိုကလည်းပဲဟိုအရန်ကြီးဒီဘာသာစကားအရာအခက်အခဲတွေဝါတွေလည်းရှိတယ်ဆိုတဲ့အခါကျတော့ဒီလုပ်ငန်းဝင်မှာရောကိုအပေါ်ဘလောက်ထိအောင်နားလည်မှုပေးပြီးတော့ဖေးဖေးမမနဲ့လက်တွဲပြီးတော့ခေါ်ပါလေ
။အော်ကျွန်တော်တို့အထက်လူကြီးတွေကတော့တော်စိတ်ရှိကြပါလေ။ကျွန်တော်တို့လက်တွဲခေါ်ရမယ်တော့အားမငင်နဲ့စိတ်သက်မကြနဲ့ဒါတတူရှိတယ်ဒါတတူရှိတယ်ဒီလိုရှင်းပြအကျိုးကြောင့်ရှင်းပြတယ
်။ဒီလုပ်ငန်းဝင်တွေကိုရောဘလို့စပြီးတော့ဝင်ရောက်ခဲ့လဲဆိုတဲ့အကြောင်းကိုပြောပြပေးအောင်ဗျ။
ဟုတ်ကျွန်တော်ကတော့ခုအမေရိကန်ကိုကိုရီးယားနေအစင်ရောက်လာခဲ့တာပေါ့နော်ကိုရီးယားနေပြီးတော့မက္ဆီကိုမက္ဆီကနေပြီးအမေရိကန်ရောက်လာခဲ့တာပေါ့နော်အမေရိကန်ရောက်တော့ရောက်ရောက်ချင်းပါပဲဒီကွေဆော့လိုရေလုပ်ငန်းကိုကျွန်တော်စအခြေချခဲ့တယ်ပေါ့အဲ့တော့သူတို့ကတော့ကျွန်တော်ရောက်တဲ့နေရာကကယ်လီဖိုးနီးယားရောက်တယ်ကယ်လီဖိုးနီးယားကလည်းဒီလုပ်ငန်းနဲ့ပတ်သက်တာကျွန်တော်ကိုတန့်ပြီးတော့စကားဆက်ပြီးတော့ပြီးတော့ကျွန်တော်ဟာတာငါလုပ်တတ်တာလည်းလက်စအဝါပေါ့ပြင်ခိုင်းတယ်ပေါ့ကျွန်တော်ပြင်ပေးလိုက်တယ်ပေါ့သူတို့ပြင်ခိုင်းတဲ့အဝါပေါ့ရေခဲသစ်တာပြင်ခိုင်းတယ်ရေခဲသစ်တာပြင်ပေးလိုက်တယ်အဲယောက်ကပြင်ခိုင်းအဲယောက်ကပြင်ပေးလိုက်တယ်ပြင်ပေးလိုက်တဲ့နယ်ပတ်သက်ပြီးတော့အာမင်းတော်တော်လောက်တတ်ဆိုင်တယ်ဒါနဲ့အဲ့ဒါကျွန်တော်ဟိုကျွန်တော်သွားတဲ့ခရစ်ယာန်ဖခင်ကြီးရဲ့ခေါမုံမုံမလုံတာကိုကျွန်တော်ခေါ်ပြကျွန်တော်ပြင်ပေးလိုက်ပါပြင်ပေးတော့အာသူတို့သဘောကျသွားအဲ့ဒီကစပြီးဒီလုပ်ငန်းကိုတောက်ချမိတယ်ပေါ့
နေ့စဉ်လုပ်ငန်းတွေမှာဘာတွေလုပ်ရလဲဆိုတာလည်းပြောပြပေးအောင
်အစအုပ်တစ်ခုလုံးကိုကျွန်တော်ကတာဝန်ယူဒီအပမဲ့တစ်ခုလုံးကအခန်း80နိမ့်ရှိတယ်ပေါ့နော်အခန်း80နိမ့်ရှိတဲ့ဟာကိုတယောက်တစ်တာဝန်ယူရတယ်ပေါ့ကျွန်တော်ကဒီအခန်း80ထဲမှာအပြင်ကရအောင်မိုးဆောင်းလို့အေးတယ်ဆောင်းလို့အေးလို့ရှင်အေးအထဲမှာတကားကတော့ပေးရတယ်သူတကားရဖွင့်ပြီးတကားရပြောရင်တော့မဟေ့မပြောကြနဲ့ဟေ့ဒါမှအခန်းအပြင်အေးအတွန်းဝင်လာလို့ရှိရင်အတန်းတော့မှရှိတယ်အပြင်ကအေးအတွန်းမှန်နဲ့မှရှိတယ်ဒီကိုကြီးမူရဆက်ဆုပ်တော့နန်းမှရှိတဲ့စီးရီပွတ်တက်လာတယ်အဲ့တော့ကျွန်တော်တို့သိလက်မခံဘူးပေါ့နော်အဲ့ဒီကစားနဲ့ပတ်သက်လို့ကျွန်တော်တော်တော်လေးလက်လေထင်းရတာပေါ့အပမဲ့မဲ့ဘယ်နာပျက်စီးတယ်ပျက်စီးတဲ့ဟာကိုမြန်ပြီးအောင်ပြင်ရတယ်တချို့လည်းအနည်းပြင်ရတချို့လည်းအမြန်ပြင်ရတယ်ပေါ့နော်အပျက်စီးဟိုမူတည်ပြီးပြင်ရတာပေါ့ဒါမှလည်းအပမဲ့ရှိရက်တည်နိုင်မှာဟုတ်
အခုဒီလောက်မှကြတော့ကိုတယောက်ထဲပဲတိုင်ငံလောက်တာလားတခြားသူတွေရောပါပါသေးလား
တော့ဘီလင်းဖွဲ့စည်းတိစောက်ပုံပြေဝိုင်းလောက်ရခိုင်းလွယ်ပါတယ်building policy တောက်ပေါ်လဲမပြေပါဘူးမပြေသွားတဲ့ခါကျတောက်ခက်လို့ရတာပေါ့နော်ပြေသွားဖို့ရန်တော့ကပါလာဆိုပထမ superior ဆိုတဲ့ super ဆိုတာလက်ရှိကျွန်တော်အနေထားပေါ့နော်အဲ့ဒီနောက်မှာ assistant super ဆိုတာရှိရတယ်ဒါလည်းကျွန်တော်တို့အပမဲ့အနေနဲ့ကျွန်တော်ကြမပြေးနိုင်ဘူးပေါ့အဲ့ဒီအောက်မှာ maintain နဲ့ carbon tree ဆိုတာလည်းရှိတယ်အဲ့ carbon maintain နဲ့ carbon tree လည်းကျွန်တော်ပုံမှန်မပြေးနိုင်ဘူးဒါလည်းကျွန်တော်လုပ်ရတာပေါ့နောက်တစ်ချက်ကတစ်ခါထပ်ပြီးတော့ helper ဆိုတဲ့အကူဖြစ်တဲ့ porter လည်းကျွန်တော်တို့မပြေးနိုင်တော့အဲ့ဒီလုပ်ရကျွန်တော်လုပ်ရတာပေါ့တကယ်လို့ facility ပုံပြေသွားတယ်ဆိုရင်တော့လုပ်ရခိုင်းအလန်းအရန်လွယ်တယ်ပေါ့
တယောက်ထဲနဲ့လုပ်ရတဲ့အခါကျတော့လုပ်ငန်းကတွင်ကျဲလား
အော်လုံငန်းတင်ရတာဆိုတော့လုံငန်းရဲ့ဟိုပါထိုင်းဟိုအနည်းများကြည့်တော့တချို့နေရာကြတယ်အေးသေးပြင်ရတချို့ကြတယ်အမြန်ပြင်ရတာပေါ့နော်ခင်ပင်မမှုတော့ရှိပါတယ်အခက်ခဲတော့ရှိပါတယ်ဒါပေမဲ့ကိုကျွမ်းနေတဲ့လုံငန်းရဲ့ကိုဒီဦးတောက်ထဲလောက်ရတာဆိုတော့စိတ်ချမ်းသာမှုနဲ့ဖြည်ယူရတာပေါ့နော်တကယ်လို့အလိုလောက်ငယ်တာမရှိတော့မကောင်းဘူးလားကောင်းတာပေါ့သူလောက်ငယ်တော့လက်ဝငယ်တာနားလည်ရင်ကောင်းတယ်လုံတိုင်းရင်ကောင်းတယ်ကြိုးစားရင်ကောင်းတယ်မကြိုးစားနားမလည်မလုပ်တော့ဘူးသူတကယ်ကစိတ်ဆင်းရတာပေါ့နော်အဲ့ဒီဘက်တော့ရှိရတာပေါ့
ဆိုတော့ဥမာခြုံပြီးတော့ပြောရမယ်ဆိုရင်တော့ဒီအမေရိကမှာအခုနေထိုင်လောက်ကန်ရတဲ့ဟိုအခြေအနေဒီနဲ့ပတ်သက်ပြီးတော့ကိုယ်အနေနဲ့အားရကျင်းနေရလား
အားလားအားရပါလေကျင်းနေမှရှိပါလေဘုရားဒီလိုလုံးပါလေကိုယ့်မိသားစုအားလုံးကိုကိုယ်မိကိုကြတာဆိုတော့မိသားစုကိုကိုယ်ထောက်ပါတာ
ဒါတော့အမေရိကန်ပြည်အောင်စုမှာအပတ်မဲ့တိုက်ခန်းနေပြည်ပင်ထိန်းသိမ်းလုပ်ငန်းနဲ့ပတ်သက်ပြီးတော့ဒီလုပ်ငန်းကိုထဲထဲဝင်လုပ်ကဲနေတဲ့ကိုဟန်စုအောင်ကိုကိုအောင်ကမြင်းမြန်းပြီးတော့တုဒ္ဒဆုံးလင်အမေရိကန်တခွင်မှာတင်ဆက်ထားတာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရတဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်အမေရိကန်ပြည်တော်စုနဲ့အရှေ့တောင်အရှနိုင်ငံများအဖွဲ့အစည်းအံကြားဖွံ့ဖြိုးတိုက်တဲ့ရေပူပေါင်းဆောင်ရွက်မှုမှာထင်ရှားတဲ့အဆင့်တစ်ဆင့်ကိုအထိမ်းအမှတ်ပြုပြီးမကြာသေးခင်ကဂျကာတာမှာအခမ်းအနားတစ်ခုကျင်းပပါတယ် Progress လို့တည်ကြတဲ့ကောင်းမွန်သောအုပ်ချုပ်ရေးတန်းတူညီမျှရေးရေရှိခိုင်ဖွံ့ဖြိုးတိုက်တဲ့ရေနဲ့လုံခြုံရေးဆိုင်ရာအာဆီယံအမေရိကန်ပူးပေါင်းအစီအစဉ်အောင်မြင်မှုကိုအ မေရိကန်အစိုးရနဲ့အာဆီယံအတွင်းမှုအဖွဲ့တို့ပြန်လည်သုံးသပ်ကြတာပါအမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID နဲ့အမေရိကန်နိုင်ငံခြားရေးဌာနတို့ကပူးတွဲရန်မုံငွေထောက်ပံ့တဲ့ Progress အစီအစဉ်ကနေငြိမ်းချမ်းတည်ငြိမ်သာယာဝါပြောတဲ့အရှိတောင်အရှာဒေသဖြစ်လာဖို့ဆိုရဲအာဆီယံရဲ့ညွန်မှန်းချက်ပြည်မီဖို့2023ခုနှစ်ကလေးကကူညီလှုပ်ဆောင်လာပါတယ်လူ့အခွင့်အရေးဆိုင်ရာတံမိုးတွေကိုမြင့်တင်ကာကွယ်ဖို့အုပ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးကွန်ရက်တွေနဲ့တရားဥပဒေစိုးမိုးရေးအားကောင်းစေဖို့သိပ္ပံနည်းအခြေပြုမူဝါဒချမှတ်ခြင်းတိုးတက်ဖြစ်ထွန်းစေဖို့နဲ့တခြားလုပ်ငန်းတွေကိုဒီအစီအစဉ်နဲ့အာဆီယံအကြားပူးပေါင်းဆောင်ရွက်ပါတယ်လူမောင်ကိုကူးခံရသူတွေအထူးသဖြင့်အမျိုးသမီးနဲ့မိန်းကလေးတွေကိုကူညီဖို့နဲ့နောက်ထပ်မပြတ်ပေါ်အောင်တားဆီးဖို့လမ်းညွှန်ခြင်းနဲ့လုပ်ငန်းစဉ်တွေကိုချမှတ်ရေးProgress အစီအစဉ်ကနေအာဆီယံကိုကူညီပံ့ပိုးပါတယ်။ဆူနာမီလိုသဘောဘေးတွေဒေသတွင်းမှကြာရောက်တဲ့အခါအာဆီယံအနေနဲ့ထိရောက်စွာတုံ့ပြန်နိုင်စွမ်းအားကောင်းစေဖို့လဲထောက်ကူပါတယ်။ဘုံတူညီတဲ့အာဆီယံအသွင်လက္ခဏာဆိုတဲ့အသည့်အားကောင်းဖို့ရည်ရွယ်တဲ့ရုပ်ရှင်နဲ့နိုင်ငံသားစာနယ်ဇင်းလုပ်ငန်းဆိုင်ရာပြိုင်ပွဲလိုလှုပ်ရှားမှုတွေမှာပါဝင်ဖို့အာဆီယံ10နိုင်ငံကလူငယ်တွေကိုအတူတကွစူးစိပေးပါတယ်။အာဆီယံဆိုင်ရာမလေးရှားအမြဲတမ်းကိုယ်စားလှယ်အာဆီယံအမေရိကန်ဆွေးနွေးဆက်ဆံရေးဌာနလုပ်ငန်းညီနက်ရေးမှူးတန်မတ်ကြီးဒါတူရှာရီဖာနော်ဟာနာဆာယက်မူစတဖာကအမေရိကန်အာဆီယံဆွေးနွေးဆက်ဆံရေးဟာဆက်လက်တိုးတက်အားကောင်းနေပြီးအာဆီယံနဲ့အမေရိကန်ကြားအားကောင်းတဲ့ပူးပေါင်းဆောင်ရွက်မှုကနေတည်တည်ပြထားတဲ့အတိုင်းမြန်မာရဲ့အဆင့်ကိုရောက်ရှိနေပါတယ်လို့ပြောပါတယ်။အာဆီယံတွင်းမှူးချုပ်ဒါတူလင်ဂျော့ခွိုင်ကအာဆီယံနဲ့အာဆီယံတွင်းမှူးအဖွဲ့ကို Progress အစီအစဉ်ရဲ့ကူညီပံ့ပိုးမှုတွေပေါ်ကျွန်တော်တို့အထူးကျေးဇူးတင်ပါတယ်အထူးသဖြင့်လူမောင်ခိုကူးမှုတိုက်ဖျက်ရေးကဏ္ဍအာဆီယံအစိုးရအဖွဲ့များ၏လူ့အခွင့်အရေးကော်မရှင်လုပ်ငန်းများကိုအကောင့်အထည်ပုံမှုမှပံ့ပိုးကူညီတာစီးနင်းစည်းကမ်းပေါ်အခြေခံတဲ့ဝန်ဝိုင်းတစ်ခုဖြစ်လာရေးအဆက်မပြတ်လှုပ်ဆောင်ချက်တွေမှာအာဆီယံကိုပံ့ပိုးကူညီဖို့အနေအထားတစ်ခုဖန်တီးပေးတာတွေဖြစ်ပါတယ်လို့ပြောပါတယ်အာဆီယံဆိုင်ရာအမေရိကန်တန်ဖွဲ့တာဝန်ခံဖိုက်ဘာကမ်ဘယ်က Progress အစီအစဉ်ရဲ့အောင်မြင်မှုကနေမိမိတို့ရဲ့ပူးတွဲလှုပ်ဆောင်ချက်အားကိုဖော်ပြသလိုအာဆီယံအဖွဲ့အစည်းတွေအားကောင်းစေရေးမိမိတို့လက်တွဲလှုပ်ဆောင်ဘက်တွေရဲ့တန်ဋိဌာန်ကိုတက်တည်ပြနေတယ်လို့ပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုက်ပါတယ်ရှင
်သောရရှင်တို့နားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA အာဝမဟုတ်တဲ့အကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ VOA အမေရိကန်တန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 kHz 10083လိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 11123တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်မှာလည်းဖြစ်ပါတယ် VOA ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေဆက်လက်ပြီးတော့ထုတ်လွှင့်နေကြပါအခုတော့ဒရင်ချင်းချုပ်ကိုဒေါခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
American သမ္မတ Donald Trump ကသူဟာအီရန်နဲ့တိုက်ရိုက်ဆွေးနွေးဖို့အတွက်လမ်းဖွင့်ထားတယ်လို့တင်းနယ်လာနေမှာပြောကြလိုက်ပါတယ်။သမ္မတအင်ဂျူအရှိတ်ပဲခန်းမာထဲမှာအီတလီဝန်ကြီးချုပ် Giuseppe Conte နဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွက်မှာသတင်းတောက်တွေကသမ္မတကိုအီရန်သမ္မတ Hassan Rouhani နဲ့တွေ့ဆုံဖို့ဆန္ဒရှိမရှိမေးမြန်းရမှာသမ္မတ Trump ကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်။ဇင်ဘာဘွေနိုင်ငံအတွက်အမတန်မှအရေးကြီးတဲ့ရွေးကောက်ပွဲကိုဇင်ဘာဘွေပြည်သူတွေမနေ့ကမဲရီထည့်ခင်ကြပါတယ်။ခေါင်းဆောင်ဟောင်းရောဘတ်မူဂါဘီရဲ့38နှစ်ကြာတင်းတင်းကြပ်ကြပ်အုပ်ချုပ်လာခဲ့ပြီးတဲ့နောက်ပိုင်းဇင်ဘာဘွေနိုင်ငံအထိနာခဲ့ရတာပါ။မနေ့ကကျင်းပတဲ့ရွေးကောက်ပွဲကိုဥရောပသမ္မတကလည်းစောင့်ကြည့်လေ့လာနေတာဖြစ်ပါတယ်။လုံခဲ့တဲ့၄နှစ်တုန်းကပြန်တမ်းရင်းနဲ့ပျောက်ဆုံးသွားခဲ့တဲ့မလေးရှားခီးတဲ့ပြင်လေယာဉ် MH370 နဲ့ပတ်သက်ပြီးဘယ်လိုဖြစ်ပြီးပျောက်ဆုံးသွားတဲ့ဆိုတာအခုတတိအဖြေရှာလို့မရသေးပဲဖြစ်နေပါတယ်။လေယာဉ်ပျောက်ဆုံးမှုနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုတွေကိုမလေးရှားဥဆောင်တဲ့အဖွဲ့ဝင်19ဦးပါတဲ့လွတ်လပ်တဲ့နိုင်ငံတကာစုံစမ်းအဖွဲ့ကလှုပ်ဆောင်နေတာဖြစ်ပြီးမနေ့ကပဲအစိုးရခန်းစားတဲ့ဆောင်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာမုတ်တုံမိုးတီးထန်စွာရွာသွန်းပြီးရေဘေးဒုက္ခကြုံနေရပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရ Foreign ဟာကတော့ကုလသမဂ္ဂဟာမြန်မာအစိုးရကိုရေဘေးဒုက္ခအတွက်အကူအညီပေးဖို့အတွက်အနီးကပ်အကူအညီဆောင်ရွက်နေပါတယ်လို့ပြောကြားခဲ့ပါတယ်
။ဒါကတော့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်စုမြတ်မွန်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ညနေပဲ6:00နာရီကနေ9:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကို ရှိုင်းတို့မီတာ16 25နဲ့25ရာခိုင်နှုန်းနဲ့မှာတယ်ဗီဒီယိုကိုနားဆင်ကြရတဲ့အတွက်သောတာရှင်တို့ကိုအထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာနဲ့မြန်မာပြည်ကသောတာရှင်များအားလုံးနေ့တည်မှာရွှေရှင်ချမ်းကြီးကြပါခင်ဗျာကျွန်တော်ဆက်မှုပါ
This program has come to you from the Voice of America, Washington.